of America in Burmese.
မင်္ဂလာညချမ်းပါတော်တာရှင်များရှင်အမေရိကန်ပြည်ထောင်စုဝါရှင်တန်ဒီစီမြို့တော် VOA American တန်ကနေဂျွန်လ9ရက်စနေညပိုင်း VOA မြန်မာပိုင်းအစီအစဉ်လေးကိုမြန်မာစံတော်ချိန်ည9နာရီကနေ10နာရီထိလိုင်းလိုမီတာ19.25/32.51နဲ့လိုင်းလက်မီတာ190တို့ကနေဓာတ်ရိုက်ထုတ်လွှင့်ပေးနေပါပြီရှင်ဒီညပိုင်းအစီအစဉ်မှုကကျွန်မစုမုံပါရှင
်မင်္ဂလာညချမ်းပါခင်ဗျာကျွန်တော်ကတော့ဇောင်းလိုင်းပါဒီညမှာထူးခြားတဲ့သတင်းတွေကတော့သူ့ရဲ့အကောက်ခွန်တိုးမြင့်ကောက်ခံမှုပေါ်လက်ဆားချင်အဲ့ဒီနိုင်ငံနေဟိုနောင်တရမှာဖြစ်ကြောင်းသမ္မတထွန်းကပြောပါတယ်အကန့်အသတ်နဲ့အပြစ်ခတ်ရက်ဆဲမဲ့အကြောင်းတာလီဘန်အဖွဲ့ကကြေညာလိုက်ပါတယ်အိန္ဒိယမြန်မာနယ်စပ်လူညွန်ရေးကိစ္စနယူးဒယ်ဟီမှာဆွေးနွေးခဲ့ကြပါတယ်ဒီလိုထူးခြားတဲ့သတင်းတွေကိုနားလည်နေတူတင်ပြပေးသမောခင်
ဟုတ်ကဲ့ပါရှင်စနေညချမ်းအတွက်သောတာရှင်နေနားဆင်ရမယ့်ထိတ်တဲရောက်သတင်းတွေမှာတော့ရန်ကုန်တိုင်းစိုးရအနေနဲ့တရားဥပဒေစိုးမိုးရေးကိုလက်ရှိထပ်ပို့ပြီးတော့တိုးမြင့်လှုပ်ဆောင်မှုလိုနေပြီလို့ရန်ကုန်တိုင်းဒေသကြီးလွှတ်တော်အမတ်တွေကတိုက်တွန်းလိုက်ပါတယ်
ရန်ကုန်တိုင်းအစိုးရအနေဖြင့်ဥပဒေချိုးဖောက်သူများကိုကြောသားရင်သားမခွဲကြဘဲပြက်ပြက်သားသား
တာမွေမြို့နယ်မဲဆန္ဒ1ရန်ကုန်တိုင်းလွှတ်တော်ကိုယ်စားလှယ်ဥလားသိန်းဆွေးနွေးခဲ့တာပါနောက်ပိုင်းမှာအပြည့်စုံနားဆင်ရပါမယ်နောက်မလေးရှားကိုအလုတ်သွားလုတ်တဲ့မြန်မာတွေထိုင်းမှာအဖမ်းဆီးခံရတဲ့တရင်ကိုနားဆင်ရဖို့ရှိသလိုစနေညတိုင်းတင်ဆက်ပေးနေကြအပတ်စဉ်ကဏ္ဍတွေဖြစ်တဲ့မြန်မာတခွင်အစည်းအဝေးမှာတော့နေ့စဉ်လူမှုဘဝနေထိုင်ရေးအဓိကကျတဲ့အခြေခံစားတောက်ကုန်တွေဈေးကြီးမြင့်တဲ့အတွက်ဘလူးတွေထိခိုက်ရပါသလဲဆိုတာကိုဈေးကွက်ရေးရာကြမ်းကျင်သူတွေသုံးသပ်လိုက်တဲ့အကြောင်းကိုတင်ဆက်ပေးဖို့ရှိပါတယ်ဒုတိယပိုင်းနိုင်ဝက်မှာတော့စနေညဒရက်တွေလိုက်အစည်းအဝေးကိုနားဆင်ရဖို့ရှိပါတယ်ရှင်အခုအရင်ဆုံးကတော့နောက်ဆုံးရမြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုဇော်ဝင်းလိုင်နဲ့နန်းလောင်တို့ကတင်ဆက်ပေးကြပါလိမ့်မယ်ရှင
်အခွန်တိုးမြင့်ကောက်ခံတဲ့အပေါ်တိုင်းပြည်တွေကလက်တုံ့ပြန်မယ်ဆိုရင်အဲ့ဒါဟာမယုံနဲ့လုံရဖြစ်မဲ့အကြောင်းကနေဒါနိုင်ငံမှာကျင်းပနေတဲ့ဆက်မှုထိပ်သီးခုနှစ်နိုင်ငံကကောင်းဆောင်တွေရဲ့ G7 ထိပ်သီးဆွေးနွေးပွဲမှာဒီကနေ့ပြုလုပ်တဲ့သတင်းစာရှင်းလင်းပွဲအတွင်းအမေရိကန်သမ္မတဒေါ်နယ်ထရန့်ကပြောကြားလိုက်ပါတယ်သမ္မတထရမ့်နဲ့တခြား6နိုင်ငံကခေါင်းဆောင်တွေတောက်ကြနေကတွေ့ဆုံကြစဉ်မှာတော့ဆွေးလုပ်ရှားဖို့စရာတွေနဲ့ပြည်နေခဲ့ပါတယ်။ဒါပေမဲ့ဆွေးနွေးမှုဟာယဉ်ကျေးပြည်တန်တပန်ရေးဆန်တဲ့ဆွေးနွေးမှုဖြစ်တယ်လို့ဆိုပါတယ်။ဥရောပမဟာမိတ်နိုင်ငံတွေနဲ့ကုံတွယ်တဲ့နေရာမှာအမေရိကန်ကတပန်းရှုံနေတယ်ဆိုတဲ့အယူဆကိုဆွေးနွေးပွဲအတွင်းသမ္မတထရမ့်ကအခိုင်အမာပြောဆိုနေခဲ့တာပါ။အင်ရှင်ကနေဒါဝန်ကြီးချုပ်နဲ့နှစ်နိုင်ငံတိကျတွေ့ဆုံစဉ်ကနေဒါကအကောက်ခွန်အားလုံးကိုရှာချဖို့သဘောတူခဲ့တယ်ဆိုပြီးသမ္မတထရမ့်ကတောက်ကြနေမှာနောက်ပြောင်ပြောဆိုခဲ့ပါတယ်။
Justin has agreed to cut all tariffs and all trade barriers between Canada and the United States. So,
Canada နဲ့ American ပြည်ထောင်စုကြားကအကောက်ခွန်တွေအလုံးကိုရှော့ချဖြစ်ဖို့ Justin ကသဘောတူလိုက်တဲ့အတွက်ကျွန်တော်ဝမ်းသာပါတယ်။တကယ်တော့ကျွန်တော်တို့ဒီကိစ္စပြေလည်ဖို့စ조사လုပ်ဆောင်နေကြပါတယ်။ဒါပေမဲ့ကျွန်တော်တို့နိုင်ငံဆက်ဆံရေးဟာအမတန်ကောင်းမွန်ပါတယ်။အကောက်ခွန်တွေရှော့ချပြီးနိုင်ငံစလုံးအတွက်အမြတ်တမှုရှိစေမဲ့အခွန်ကောက်ခံမှုမျိုးဖြစ်လာအောင်ကျွန်တော်တို့ညှိနှိုင်းဆွေးနွေးနေကြပါတယ်လို့သမ္မတထရမ့်ကပြောသွားတာပါ။ပြင်သစ်သမ္မတအမန်နွယ်မက်ခရွန်နဲ့ပြုလုပ်တဲ့တရားတွေ့ဆုံမှုအတွင်းမှာလည်း EU ဥရောပသမ္မတကနဲ့ကုံတွယ်တဲ့နေရာမှာအမေရိကန်ဘက်ကကုံတွယ်ရေးလုံငွေပြနေတဲ့ကိစ္စကိုသမ္မတထရမ့်ကတောက်ချနေမှာထည့်သွင်းပြောဆိုခဲ့ပါတယ်။သမ္မတထရမ့်နဲ့တွေ့ဆုံစဉ်ဓာတ်ရိုက်ပွင့်ပွင့်လင်းလင်းဆွေးနွေးပြခဲ့တဲ့အကြောင်းအားလုံးအတွက်တိုးတက်မှုဖြစ်စေမယ့်လမ်းကြောင်းတစ်ခုရှိနေကြောင်းသမ္မတမက်ခရွန်ကလည်းပြန်လည်ပြောကြားခဲ့ပါတယ်။အမေရိကန်ရဲ့ပြည်တွင်းစီးပွားအားလျော့လာတာဟာအမျိုးသားလူညွန်ရေးကိုထိခိုက်စေနိုင်တယ်ဆိုတဲ့အကြောင်းပြချက်နဲ့သမ္မတထရမ့်ကသွင်းကုန်အခွင့်အရေးကိုတိုးမြင့်ကောက်ခံခဲ့တာဖြစ်ပါတယ်။
ရုရှားသမ္မတဗလာဒီမီယာပူတင်နဲ့အမေရိကန်သမ္မတဒေါ်နယ်ထရမ့်တို့မကြခင်ထိပ်သီးတွေ့ဆုံမှုပြောဆိုထားတာမှာတွေ့ဆုံမဲ့နေရာဟာဩစတြေးလျနိုင်ငံမြို့တော်ဗီယက်နာဖြစ်နိုင်ခြေရှိတယ်လို့ရုရှားအစိုးရပြောခွင့်ရသူကပြောပါရယ်သမ္မတနှစ်ဦးတို့ထိပ်သီးတွေ့ဆုံမှုပြီးခဲ့တဲ့မတ်လမှာပြောဆိုခဲ့တာမှာဖြစ်နိုင်ခြေရှိတဲ့နေရာအဖြစ်ဗီယက်နာမြို့ကိုရင်းညွှန်းပြောဆိုထားခဲ့တယ်လို့ရုရှားအစိုးရပြောခွင့်ရသူဒီမီထရီပက်ရှ်ကော့ဖ်ကဒီကနေ့စနေနေ့မှာပြောတာပါဒါပေမဲ့လည်းဖမတွေ့မယ်ဘယ်တော့တွေ့မယ်ဆိုတဲ့ဆုံးဖြတ်ချက်တွေကတော့အခုထိမချသေးဘူးလို့လည်းပက်ရှ်ကော့ဖ်ကပြောပါရယ်ရုရှားသမ္မတဗလာဒီမီယာပူတင်တက်ရောက်နေတဲ့ဒေတာရင်းညီလာခံကျင်းပရာတရုတ်နိုင်ငံကွင်းဒေါက်ကနေပြောခွင့်ရသူကအခုလိုပြောဆိုသွားတာပါအဲ့ဒီအစီအစဉ်အတွက်ခိုင်မာတိကျတဲ့သဘောတူညီမှုတွေရောဆွေးနွေးမဲ့အကြောင်းအရာအတိအကျကိုပါလှက်တလို့မစီစဉ်ရသေးဘူးလို့လည်းသူကပြောပါတယ
်အမေရိကန်နဲ့မြောက်ကိုရီးယားနိုင်ငံတွေရဲ့ထိပ်သီးဆွေးနွေးပွဲကျင်းပဖို့ရက်နီးကလာနဲ့အမျှစင်ကာပူအာဏာပိုင်တွေကလည်းလုံခြုံရေးတွေကိုတိုးမြှင့်ချမှတ်လာနေပါပြီပါပြီအမေရိကန်သမ္မတဒေါ်နယ်ထရမ့်နဲ့မြောက်ကိုရီးယားခေါင်းဆောင်ကင်ဂျွန်အွန်းတို့တွေ့ဆုံဆွေးနွေးမဲ့နေရာတွေနဲ့သက်ဆိုင်တဲ့အထူးသတ်မှတ်နေမြေတစ်ခုတည်းကတစ်ခုမှာဒီကနေ့စနေနေ့ကစပြီးလူညွှန်းဆိုင်ရာကိစ္စတွေကိုတိုးမြှင့်ဆောင်ရွက်လာပါတယ်ဇွန်လ10ရက်ကနေ14ရက်နေ့အထိအခမ်းအနားကျင်းပရာအထူးနေမြေအဖြစ်သတ်မှတ်ထားတဲ့တန်ကလင်းခရိုင်တွင်းကလမ်းတွေကိုကွန်ကရစ်တုံးနေနဲ့ကာယာနေတာဖြစ်ပါတယ်အဲ့ဒီနေရာဟာအမေရိကန်တန်ယုံနဲ့နေတဲ့အပြင်ရှန်ဂရီလာနဲ့စိန့်ရစ်ဂျစ်စတဲ့အထင်ကရဟိုတယ်တွေတရှိရနေရာလည်းဖြစ်ပါတယ် နောက်ထပ်အထူးကန့်သတ်နေမည်ဖြစ်တမထားတဲ့နေရာကတော့ဆန်တိုစာကျွန်းဖြစ်ပါတယ်အဲ့ဒီကျွန်းပေါ်ကကပယ်လာဟိုတယ်မှာခေါင်းဆောင်တို့ဇွန်လ၁၂ရက်နေ့မှာထိပ်သီးဆွေးနွေးပွဲကျင်းပကြမှာဖြစ်ပါတယ်ဆန်တိုစာကျွန်းဟာ Sea Wall Zip Line စတဲ့ပျော်ရွှင်စရာကစားကွင်းတွေတည်ရှိပြီးကမ္ဘာလေခီးသည်တွေတွားရောက်လည်ပတ်မှုများတဲ့ကျွန်းလေးဖြစ်ပါတယ်
အာဖဂန်နစ္စတန်နိုင်ငံမှာအစ္စလာမ်တို့ရဲ့ရမဒန်ဥပုလာအပြီး၃ရက်သာကျင်းပတဲ့အစ်ပွဲအတွင်းအစိုးရလုံခြုံရေးတပ်တွေအပေါ်တိုက်ခိုက်နေတဲ့စစ်စင်ရေးတွေရန်နာထားမယ်လို့တာလီဘန်တို့ကဒီကနေ့စနေနေ့မှာကြေညာပါတယ်။ဒီလောက်ရဟာအာဖဂန်အစိုးရဘက်ကတာလီဘန်တွေအပေါ်တိုက်ခိုက်နေတဲ့စစ်စင်ရေးတွေကိုအင်္ဂါနေ့ကစတင်ပြီးတော့တပတ်ကြာတစ်ဖက်သက်အပြည့်ရက်ထားတဲ့အချိန်နဲ့လည်းတိုက်ဆိုင်နေတာပါ။အစ်ပွဲကိုအရက်သားတွေအေးချမ်းချမ်းဆင်နွှဲနိုင်ဖို့ပွဲတော်ကာလအတွင်းအရက်သားတွေနေထိုင်တဲ့အရာမှာအစည်းအဝေးတွေလည်းမလုပ်ဖို့တာလီဘန်ကောင်ဆောင်ပိုင်းကသုတသားတွေကိုအမိန့်ပေးထားတယ်လို့ဖော်ပြပါတယ်။ဒါပေမဲ့လည်းနိုင်ငံတွင်းမှာရှိတဲ့အမေရိကန်တို့ဥဆောင်တဲ့ပြည်ပတပ်ဖွဲ့တွေကိုတော့ဆက်ပြီးတိုက်ခိုက်သွားမယ်လို့လည်းကတိပြုပြောဆိုထားပါရယ်။အာဖဂန်နစ္စတန်နိုင်ငံကဒေသတဝန်းနီးပါးကိုတာလီဘန်တို့အပြိုင်ထိန်းချုပ်ထားခဲ့တဲ့2002ခုနှစ်ကစပြီးတော့အပြစ်ခတ်ရဆဲတာဒါပထမဆုံးအကြိမ်ဖြစ်ပါရယ်။နိုင်ငံတွင်းကသွေးမြေကြမှုတွေရပ်ဆိုင်စေမဲ့တာလီဘန်တို့ရဲ့ဘလူချီလမ်းမျိုးကိုမဆိုအစိုးရဘက်ကကြိုဆိုကြောင်းကဘူးမြို့မှာကျင်းပတဲ့သတင်းစာရှင်းလင်းပွဲမှာတမရပြောခွင့်ရသူကပြောဆိုသွားပါရယ်။တာလီဘန်တို့နဲ့ဖြစ်ပွားနေတဲ့18နှစ်ကြာစစ်ပွဲတွေအဆုံးသတ်ပြီးတော့ညင်ကြဲစကဝိုင်းကိုတပုံတပ်ဖွဲ့တွေလာရောက်ပြီးတွစ်ဆုံညှိနှိုင်းဖို့တွန်းအားပေးတဲ့အနေနဲ့အစိုးရတပ်ရဲ့စစ်စင်ရေးတွေရန်နာထားဖို့အာဖဂန်သမ္မတအရှဖ်ဂန်နီကပြည်ထရီသတင်းပတ်အစောပိုင်းမှာအမိန့်ထုတ်ပြန်ထားတာပါ
ဗီယိုအမေရိကန်တန်ညဘက်မြန်မာဘက်ကအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီထိလိုင်းဒိုမီတာ19 kHz 15453ညလိုက်ဒိုမီတာ25 kHz 11803ညလိုက်ဒိုမီတာ32 kHz 9335နဲ့ပထမနာရီဘက်မှာလိုက်လံမီတာ190 kHz 1505တို့ကနေပါထုတ်လွှင့်ပေးနေပါတယ်ခင
်ဗျာ။ဒီအမေရိကန်တန်ခါသတင်းတွေကိုဆက်လက်ကြီးညာပေးနေတာပါခင်ဗျာ။အိန္ဒိယနဲ့မြန်မာအကြားကာကွယ်ရေးနဲ့လူမျိုးရေးဆိုင်ရာကိစ္စရပ်တွေကိုဆွေးနွေးနေကြတဲ့18ကြိမ်မြောက်နိုင်ငံသားရေးဌာနညီနိုင်ဆွေးနွေးပွဲကိုဇွန်လ10ရက်နေ့ကအိန္ဒိယနိုင်ငံမြို့တော်နယူဒေလီမှာကျင်းပခဲ့ပါတယ်။ဆွေးနွေးပွဲမှာမြန်မာဘက်ကနိုင်ငံသားရေးဝန်ကြီးဌာနအမြဲတမ်းအတွင်းဝန်ဦးမြင့်သူနဲ့အိန္ဒိယဘက်ကနိုင်ငံသားရေးအတွင်းဝန် VJ ကိုခါလေးတို့ဦးဆောင်တက်ရောက်ခဲ့ကြတဲ့အကြောင်းအိန္ဒိယအခြေစိုက် Times of India သတင်းစာမှာဖော်ပြထားပါတယ်ဆွေးနွေးပွဲအတွင်းရခိုင်ပြည်နယ်အခြေအနေနဲ့အနေအဆွန်ခွာထွက်ပြေးသွားကြတဲ့လူဝင်ညာဒုက္ခသည်တွေနေရပြန်ပို့ရေးအပါအဝင်နှစ်ဖက်အဆင့်မြင့်ရရှိတဲ့အပြန်လန်လည်ပတ်ရေးလုံခြုံရေးနဲ့ကာကွယ်ရေးနေကြားသတ်မှတ်ရေးနဲ့စီမံခန့်ခွဲရေးကုန်သွယ်ရေးနဲ့ကုသရေးဝန်ရေးဖွံ့ဖြိုးမှုပူးပေါင်းဆောင်ရွက်ရေးရည်ကြည်မှုနဲ့ကောင်စစ်ဝန်လုပ်ငန်းများစတဲ့နိုင်ငံဆက်ဆံရေးနဲ့ဆိုင်တဲ့အကြောင်းအရာအလုံးစုံကိုဆွေးနွေးခဲ့ကြတယ်လို့ဆိုပါတယ်မြန်မာအစိုးရကရိုဟင်ဂျာလူခေါ်ဆိုမှုကိုအတိအမှတ်ပြုမထားပေမဲ့လက်ရှိမှာဒီလူတွေနေရပြန်နေရေးအတွက်ဘင်္ဂလားဒေ့ရှ်အစိုးရနဲ့ပူးပေါင်းဆောင်ရွက်နေပါတယ်။ဒါ့အပြင်ရခိုင်ပြည်နယ်အတွင်းဖြစ်ပေါ်ခဲ့တဲ့အခြေအနေတွေအတွက်နိုင်ငံတကာကအထင်ကရပုဂ္ဂိုလ်တူပါဝင်တဲ့စုံစမ်းစစ်ဆေးရေးကော်မရှင်ဖွဲ့စည်းသွားမယ်အကြောင်းလဲမြန်မာအစိုးရကမကြသေးခင်ရပိုင်းတွင်းကပဲကြေညာခဲ့ပါတယ်။နှစ်ဖက်ကိုယ်စားလှယ်တွေဟာဒေသတွင်းနဲ့နိုင်ငံအကျိုးတူကိစ္စရပ်တွေကိုလည်းဆွေးနွေးခဲ့ကြတဲ့အကြောင်းအိန္ဒိယအစိုးရကထုတ်ပြန်တဲ့ကြေညာချက်မှာဖော်ပြထားပါတယ်။
ကွန်ဂိုဒုတမရာဟောင်းယန်ဖီရိုဘာမာအပေါ်စစ်ရာဝဇိုးမှုနဲ့ချမှတ်ထားတဲ့ပြည်တံတွေကိုဒဟိတ်မြို့မှာရှိတဲ့အပြည်ပြည်ဆိုင်ရာရာဇဝမှုခုံရုံး ICC ကပယ်ဖျက်လိုက်ပါတယ်။အိန္ဒိချင်းဗဟိုအာဖရိကတမရာနိုင်ငံ CAR မှာကွန်ဂိုလက်နက်ကင်တပ်ဖွဲ့တွေကျူးလွန်ခဲ့တဲ့ကြမ်းကြုတ်ရဆက်တဲ့လုပ်ရတွေကြောင့်အခုလိုပြည်တံချခံထားရတာပါ။မန်မာကို2018နှစ်ပြည်တံချထားတာကိုအယူခံတရားရုံးကဒီကနေ့တောက်ကြနေမှာပယ်ဖျက်လိုက်တာပါ။ CAR နိုင်ငံမှာကွန်ဂိုတပ်ဖွဲ့တွေကျူးလွန်တဲ့ရာဇဝမှုတွေအတွက်မန်မာကိုရာဇဝတ်ကြောင့်အတော်ဝန်ခံခိုင်းလို့မရဘူးလို့တရားသူကြီးခရစ်တင်ဝင်ကတ်ကပြောပါရဲဒီဆုံးဖြတ်ချက်ကြောင့် ICC တရားလိုရှေ့နေတွေဘက်ကစိတ်ပြက်လက်ပြက်ဖြစ်ခဲ့ရပါတယ်။ရာဇဝတ်မှုကျူးလွန်ခဲ့ကြတဲ့တပ်ဖွဲ့တွေကိုအမိန့်ပေးရတဲ့တာဝန်ခံအရာရှိဟာဘန်ဘာသာဖြစ်တဲ့အတွက်ဒီလောက်ရမှာတာဝန်ခံရမယ့်သူဖြစ်တယ်ဆိုပြီးအမှုစစ်ဆေးစီရင်နေတဲ့ကာလမှာရှေ့နေတွေကပြောဆိုထားတာပါ။အဲ့ဒီရာဇဝတ်မှုတွေမဖြစ်အောင်ကာကွယ်နိုင်ခြင်းမရှိခဲ့တဲ့အတွက်ဒါမှမဟုတ်လဲတပ်ဖွဲ့တွေကိုပြစ်ဒဏ်မပေးခဲ့တဲ့အတွက်ပါတာဝန်ရှိတယ်လို့လည်းရှေ့နေတွေကပြောဆိုထားတာပါ။ဒီဆုံးဖြတ်ချက်ကြောင့်ပဋိပက္ခဒေသတွေမှာလက်နက်ကိုင်တပ်ဖွဲ့ရဲ့တပ်မှုတွေကို ICC မှာခုံရုံးတင်စစ်ဆေးတဲ့အပေါ်တရားမှုတွေရှိလာနိုင်ပါတယ်2002ခုနဲ့2003ခုနှစ်တွေမှာအဲ့ဒီအချိန်က CAR သမ္မတ Xflexi Pasti ကိုကြောထောက်နောက်ခံပေးခဲ့တဲ့အနေနဲ့ကွန်ဂိုနိုင်ငံကတက်ခတ်ရေးသက်သားတွေဆီလုခဲ့ရမှာလူရာထုပေါ်ကျူးလွန်တဲ့ရာဇဝမှုစစ်ရာဇဝမှုတွေအပြင်မတိမ်းမှုလူရဖြည့်ဆည်းမှုတွေလုခဲ့တဲ့အတွက်ဆိုပြီးဘန်ဘာကို ICC ကပြစ်ဒဏ်ချထားတာဖြစ်ပါတယ်ဘန်ဘာပြန်လွတ်လာတာနဲ့ကွန်ဂိုနိုင်ငံကိုပြန်လာခွင့်ရှိကြောင်းကွန်ဂိုအစိုးရပြောခွင့်ရသူကဒီကနေ့ပြောပါတယ်
ဆမာလီယာနိုင်ငံအနောက်တောင်ပိုင်းမှာရှိတဲ့ဆာလုဆက်တပ်စခန်းတစ်ခုကိုအယ်ခေဒါအချမ်းဖက်အဖွဲ့နဲ့ဆက်နွယ်မှုရှိတဲ့စစ်သွေးကြွတွေမနေ့တောက်ကြနေ့ကဝင်ရောက်တိုက်ခိုက်ခဲ့တာမှာအမေရိကန်တပ်သားတအုပ်တည်ဆုံးပြီး၄ဦးထိခိုက်ဒဏ်ရာရသွားပါတယ်။ကစ်မာယာကမ်းခြေမြို့ရဲ့မြောက်ဖက်ကီလိုမီတာ50အကွာမှာရှိတဲ့ဆမာလီယာနဲ့ကင်ညာတပ်သားတွေအတွက်ကင်းစခန်းတွေကိုအမေရိကန်တပ်ဖွဲ့တွေက ကူညီဆောက်လုပ်ပေးနေတဲ့နေရာမှာအခုလိုတိုက်ခိုက်မှုဖြစ်သွားခဲ့တာပါ။အဲဒီဒေသကနေအယ်ဆာဘအကြမ်းဖက်အုပ်စုတွေကိုရှင်းလင်းဖယ်ရှားရေးလှုပ်ဆောင်ဖို့ရပ်ပိုင်းကြမဲ့လုပ်ငန်းတစ်စိတ်တစ်ပိုင်းအဖြစ်အခုလိုကူညီနေတာလို့အမေရိကန်တာဝန်ရှိသူတွေကပြောပါတယ်။ဆွန်ဂူနီမြို့အနီးကကင်းစခန်းမှာအမေရိကန်ဆိုမားလီးယားနဲ့ကင်ညာတပ်သားတွေကရုတ်ချင်းတွေတူးနေတဲ့အချိန်မှာပဲတိုက်ခတ်မှုဖြစ်သွားခဲ့တာလို့လည်းမျက်မျက်သက်သေတွေကပြောပါတယ်။အဲ့ဒီတပ်ဖွဲ့ဝင်တွေကိုလက်နက်ကြီးတွေမော်တာတွေနဲ့အတင်းဝင်မတိုက်ခင်အရင်ဖောက်ခွဲတိုက်ခိုက်ခဲ့ကြတာပါ။ဒဏ်ရာရသွားသူတွေကိုတော့ရဟယင်နဲ့တယ်ဆောင်သွားခဲ့ကြပါတယ်။ဒဏ်ရာရသူတွေထဲမှာဆိုမားလီးယားတပ်သားတအူးလည်းပါဝင်တယ်လို့အမေရိကန်ဘက်ကပြောပေမဲ့မျက်မျက်သက်သေတွေကတော့ဆိုမားလီးယားတပ်သားနှစ်ဦးတေဆုံးသွားတယ်လို့ပြောဆိုကြပါတယ်။ဒီတိုက်ခိုက်မှုဟာအယ်ဆာဘာတပ်ဖွဲ့ရဲ့လက်ချက်ဖြစ်ကြောင်းအယ်ဆာဘာပိုင်ရှာဟာဒါတရင်က Telegram လူမှုကွန်ရက်စာမျက်နှာကတစင်ပြောဆိုထားပါတယ်။အခုလိုတိုက်ခိုက်ခံရခဲ့ရပေမဲ့ဆိုမားလီးယားနဲ့ကင်ညာတပ်သားတွေကလူမျိုးရေးစခန်းတွေကိုအပြည့်ဆောက်လုပ်နိုင်ခဲ့တဲ့အကြောင်းနဲ့အဲ့ဒီရက်ကနေအယ်ဆာဘာတို့ကိုမောင်းထုတ်နိုင်လိမ့်မယ်လို့အမေရိကန်အရာရှိတွေကပြောပါတယ်။ဒါဟာနှစ်နှစ်အတွင်းဆိုမားလီးယားနိုင်ငံမှာအမေရိကန်တပ်သားတိုက်ဆုံတာဒုတိယအကြိမ်လည်းဖြစ်ပါတယ်။
Golden State Warriors အသင်းဟာ American အမျိုးသား Basketball NBA Champion အဖြစ်တောက်ကြနေက၄နှစ်အတွင်း၃ချိန်မြောက်ဆုခိုးလာနိုင်ပြီဖြစ်ပါတယ်။ဒါဟာ Warriors အသင်းအနေနဲ့၂နှစ်ဆက်တိုက် NBA Champion ဆုကိုဆုခိုးလာနိုင်တာဖြစ်ပါတယ်။ Warriors အသင်းနဲ့ Cleveland Club Cavaliers အသင်းတို့ Best of 7ခုနှစ်ပွဲရှင်ပြိုင်ကြရမှာဖြစ်ပေမဲ့တောက်ကြနေညာကကစားတဲ့၄ပွဲမြောက်ပွဲစဉ်၃ခုပွဲ၄ပွဲမြောက်ပွဲစဉ်မှာ၃ပွဲဆက်တိုက်အနိုင်ရထားတဲ့ Warriors အသင်းကကဗလီယာအသင်းကို108မှ85မှတ်နဲ့အပြတ်အသတ်အနိုင်ရပြီးတော့ချန်ပီယံဆုကိုဆုခိုးလိုက်တာပါ NBA ပိုလူပွဲတွေအတွင်း၄ပွဲပြတ်အရှုံးနဲ့ရင်ဆိုင်ရတာ2009ခုနှစ်နောက်ပိုင်းဒါဟာပထမဆုံးအချိန်မှာ2009ခုနှစ်တုန်းကလည်းကဗလီယာအသင်းမှာကစားနေတဲ့ LeBron James ရဲ့ Miami Heat အသင်းက San Antonio Spurs အသင်းကို၄ပွဲပြတ်နဲ့ရှုံးနိုင်ခဲ့ပါတယ်ကဗလီယက်အသင်း၄ပွဲပြတ်နဲ့စစောစစ်စီရှုံးနိုင်သွားခဲ့တာကြောင့် final ပွဲစဉ်တွေမှာအကျိတ်နဲ့ရှင်မြန်ကြလိမ့်မယ်လို့မျှော်လင့်ထားခဲ့ကြတဲ့ပရိသတ်တွေအတွက်စိတ်ပျက်စရာဖြစ်ခဲ့ပါတယ်။တောက်ကြနေကကစားတဲ့ပွဲစဉ်မှာ Warriors အသင်းရဲ့ point guard တူဖြစ်သူ Stephen Curry က38မှာတွင်နိုင်ခဲ့ပြီးတော့ NBA ဘောလုံးပွဲစဉ်တွေအတွက်အကောင်ဆုံးကစားသမားအဖြစ်ရွေးချယ်ခံခဲ့ရတဲ့ Kevin Durant ကတော့20မှာတွင်ပေးနိုင်ခဲ့ပါတယ်။အခုနှစ် NBA Basketball ရာသီအတွင်းအခက်အခဲအတားအဆီးတွေရင်ဆိုင်ခဲ့ရတဲ့ကြားကပဲ Warriors အသင်းအခုလိုဆက်တိုက်အနိုင်ရလိုက်တာကြောင့်အသင်းအနေနဲ့အောင်မြင်တဲ့အစီအလာတစ်ခုကိုတည်ထောင်လိုက်နိုင်ပြီဖြစ်ပါတယ
်။စနေညအတွက်နောက်ဆုံးသိထားတဲ့သတင်းတွေကိုကိုစောင်ဝင်းလိုင်နဲ့နန်းလောင်တို့တင်ပြပေးခဲ့တာဖြစ်ပါတယ်ရှင် VOA ကညီအခုထုတ်လွှင့်နေတဲ့ Radio Season တွေကိုထုတ်လွှင့်နေချိန်နဲ့တပြိုင်တည်း VOA ရဲ့ website စာမျက်နှာဖြစ်တဲ့ bamis.voanews.com မှာရော VOA မြန်မာပိုင်းရဲ့ Facebook လူမှုကွန်ရက်စာမျက်နှာမှာပါတပြိုင်တည်းထုတ်လွှင့်ပေးနေတာမို့အချိန်နဲ့တပြေးညီနားဆင်နိုင်ကြောင်းပါရှင်အခုအရင်ဆုံးစနေညအတွက်ထိတ်တန့်ရောက်သတင်းတွေကိုတင်ဆက်ပေးခြင်းပါတယ်ရန်ကုန်တိုင်းအစိုးရအနေနဲ့တရားဥပဒေစိုးမိုးရေးကိုလက်ရှိထပ်ပို့ပြီးတော့တိုးမြှင့်လှုပ်ဆောင်ဖို့လိုနေပြီလို့ရန်ကုန်တိုင်းဒေသကြီးလွှတ်တော်အမတ်တွေကတိုက်တွန်းလိုက်ပါတယ်။ရန်ကုန်တိုင်းအတွင်းတရားမဝင်လုပ်ငန်းတွေကိုရန်ကုန်တိုင်းအစိုးရကထိရောက်စွာအရေးယူကင်တွယ်ဖြေရှင်းနိုင်ခြင်းမရှိသေးတဲ့အပေါ်ဂျွန်လ၈ရက်နေ့ကကျင်းပခဲ့တဲ့ရန်ကုန်တိုင်းလွှတ်တော်ညီလာခံမှအဲ့ဒီလိုတိုက်တွန်းဆွေးနွေးကြတာပါ။ဒီမိုကရေစီအသွင်ကူးပြောင်းရေးမှာတရားဥပဒေစိုးမိုးရေးကိုဆောင်ရွက်နိုင်မှသာပြုပြေပြောင်းလဲမှုတွေပိုမိုခိုင်မာလာနိုင်မယ်လို့နိုင်ငံရေးသုံးသပ်သူတွေကလည်းထောက်ပြကြပါတယ်။အသေးစိတ်ကိုတော့ကိုညံဝင်းအောင်ပြောပြပေးပါရှင်
။ဟုတ်ကဲ့ပါ။စီအစိုးရခင်းနဲ့အရင်ဦးသိန်းစိန်အစိုးရလက်ထက်ကလေးကရှိလာခဲ့တဲ့အကျင့်ပြတ်ခြားစားမှုတွေကြောင့်ရန်ကုန်တိုင်းအတွင်းတရားမဝင်လုပ်ငန်းတွေဆက်ရှိနေပြီးဒါတွေကိုရန်ကုန်တိုင်းအစိုးရကအခုချိန်ထိကြမ်းမတ်စွာကင်တွယ်ဆောင်ရွက်ခြင်းမရှိသေးဘူးလို့ရန်ကုန်တိုင်းဒေသကြီးလွှတ်တော်အမတ်တွေကဇွန်လ၈ရက်တောက်ကြနေ့ကကျင်းပတဲ့လွှတ်တော်မှာထောက်ပြဆွေးနွေးခဲ့ကြတာပါ NLD အစိုးရတက်လာတာနှစ်နှစ်ကာလရှိလာပြီဖြစ်လို့ထိရောက်တဲ့ပြည်ရင်ပြောင်းလဲရေးလုပ်ဖို့အချိန်ရောက်နေပြီလို့တာမွေမြို့နယ်မဲဆန္ဒတဲ့ရန်ကုန်တိုင်းလွှတ်တော်ကိုယ်စားလှယ်ဦးလှသိန်းကဆွေးနွေးခဲ့ပါတယ
်ရန်ကုန်တိုင်းအစိုးရအနေဖြင့်ဥပဒေချိုးဖောက်သူများကိုကျောသားရင်သားမခွဲကြပဲပြက်ပြက်သားသားအရေးယူဖို့လိုပါတယ်ပြောင်းလဲမှုကိုလိုချင်လို့ပြုပြင်မှုကိုအချိန်ပေးခဲ့တာနှစ်နှစ်ကျော်ခဲ့ပါပြီလုံလောက်သောအချိန်ဖြစ်ပါတယ်ဒါကြောင့်ပြုပြင်မှုကိုမလုပ်နိုင်သေးတဲ့တာဝန်ရှိသူများကြောင့်တရားဥပဒေစိုးမိုးရင်းနဲ့အုပ်ချုပ်ရေးမှန်ကန်ကိုအထူးကိမခံနိုင်ပ
ါရန်ကုန်တိုင်းအတွင်းဥပဒေချိုးဖောက်ပြီးလုပ်နေတဲ့တရားမဝင်လုပ်ငန်းတွေကိုထိရောက်စွာအရေးယူပေးဖို့ဆိုတဲ့အဆိုကိုတိုင်ကြီးမြို့နယ်မဲဆန္ဒတက်လွှတ်တော်ကိုယ်စားလှယ်ဦးတင်ချိန်ကရန်ကုန်တိုင်းလွှတ်တော်မှာတင်သွင်းခဲ့ပြီးလွှတ်တော်အမတ်ဆယ်ဦးကထောက်ခံဆွေးနွေးခဲ့ကြတာပါ။လှိုင်မြို့နယ်မဲဆန္ဒတက်တိုင်းလွှတ်တော်ကိုယ်စားလှယ်ဦးကျော်ကျော်ထွန်းကတော့ ရန်ကုန်တိုင်းအစိုးရဟာတရားဥပဒေစိုးမိုးရေးဆောင်ရွက်မှုအပိုင်းမှာအားနည်းနေသေးတယ်လို့ပြောဆိုလိုက်ပါတယ
်။အဆိုရှင်ကတော့သူကတရားမဝင်လို့သူ့ဘက်မှာများနေတဲ့အုပ်ဖုတ်လုပ်ငန်း၊ကြက်ညီဝင်ရောက်လုပ်တဲ့လုပ်ငန်း၊ငါးကန်လုပ်ငန်း၊မြစ်သေးကြောက်ဆွင့်ခြင်းလုပ်ငန်းနဲ့တတော်မီကိုမိတူးနေကိစ္စပဲပေါ့နော်။သူကတော့အဲ့ဒါကိုတင်ပြတာပေါ့နော်။ကျွန်တော်ကတော့ကျွန်တော်တို့မြို့နယ်မှာတရားမဝင်နှိခမ်းလို့နောက်ကျွန်တော်တော့ဟောပေါ့နှလုံးသုံးလုံးဘောလုံးတိုင်းနေနောက်တတ်တဲ့လုပ်ငန်းတွေနောက်နိုင်ငံသားတွေပါဝင်လုပ်ကြနေပြီးတော့ကြော်ညာအကောင်နဲ့လုပ်နေတဲ့စည်းကမ်းတွေမှာကြတော့ဒီတရုတ်ဆရာဝန်တွေဟာတရားမဝင်လာလုပ်နေလို့ကြားအဲ့ဒါလေနောက်နိုင်ငံသားရာမှာစိုင်းတိုင်းဖွင့်မယ်ဆိုပြီးတော့အမျိုးသမီးတွေကိုစေသိမ်းပေးမယ်ပါညာကြော်ညာတဲ့လုပ်ငန်းကိုသွားဆစ်လိုက်တော့လုပ်ငန်းလိုက်ခြင်းဘာမှတင်မနဲ့ခေါ်တယ်ဆိုတာမဖြစ်တာပေါ့လေအဲ့ဒါလေကိုကျွန်တော်ကရည်ညွှန်းနေတာနောက်တရားဝင်စိုးမိုးရေးပေါ့ဒီလိုလုပ်ကမ်းတွေလုပ်ကြနေခြင်းဆိုတာကတော့ကျွန်တော်ဥပဒေတိုင်းလေးသားလိုက်နာကြရင်တာဝန်ရှိသူတွေကလည်းတက်တမမကင်တွင်ဒါမျိုးတွေကဖြစ်เสียအကြောင်းမရှိဘူးအဲ့လိုမကင်တွင်နိုင်လို့ဆိုတဲ့သဘောကျွန်တော်တို့အသက်ရောက်တာပေါ့အဲတရားမစိုးမိုးကြီးရှော်ရဲတယ်ပေါ့
အာဏာရှင်စနစ်ကနေဒီမိုကရေစီနိုင်ငံတစ်ခုကိုထူထောင်ရမှာတရားဥပဒေစိုးမိုးရေးကိုဆောင်ရွက်နိုင်မှသာပြုပြင်ပြောင်းလဲမှုတွေပို့ပြီးခိုင်မာလာမှာဖြစ်တယ်လို့နိုင်ငံရေးလှိလာသုံးသက်သူဒေါက်တာရန်မျိုးသိန်းကထောက်ပြပါတယ
်ဒီမိုကရေစီအပြောင်းလဲမှာတရားဥပဒေစိုးမိုးရေးဟာအင်မတန်မှအရေးကြီးတယ်လို့မြင်တယ်တရားဥပဒေစိုးမိုးရေးကိုခြေရုံရုံမဖော်ဆောင်နိုင်ရင်ကျွန်တော်တို့ရဲ့ဒီမိုကရေစီပြောင်းလဲရအခြေမခံနိုင်ဘူးလို့မြင်တယ်။အဲ့တော့ပြည်တော်စုအစိုးရအနေနဲ့ရောတိုင်းဒေသကြီးနဲ့ပြည်နယ်အစိုးရတွေအနေနဲ့ရောတရားဥပဒေစိုးမိုးရေးကိုကြည်ကြဲပြန့်ပြန့်ပေါ့လေဒီခြေရုံရုံဖော်ဆောင်နိုင်မှုအရေးကြီးတယ်လို့မြင်တယ်။နောက်တရားဥပဒေစိုးမိုးရေးနဲ့ပတ်သက်ပြီးတော့တော့ဒီတက်မောက်ကာကွယ်ဦးစီးချုပ်ဗိုလ်ချုပ်ကြီးမင်းအောင်လှိုင်ကိုတိုင်ကတက်မောက်သားတွေအနေနဲ့စစ်ဖက်ဥပဒေတွေမကောက်ဘူးအရက်ဖက်ဥပဒေတွေကိုပါတိုင်းလာဖို့လိုအပ်တယ်ဒီတက်မတော်သားတွေကိုပြောခဲ့တာရှိတယ်အဲ့ဒီအခါကျတော့ဘလို့အတန်းတက်ဘလို့အနောက်ရှက်မျိုးပဲရှိပါစေတရားဥပဒေစိုးမိုးရေးကိုတော့မဖြစ်မနေပေါ်ဆောင်ဖို့လိုအပ်တယ်လို့မြင်တယ
် NLD အစိုးရတက်လာပြီးနောက်သမရဟောင်းဦးထင်ကျော်လက်ထက်မှာရောလက်ရှိသမရဦးဝင်းမြင့်လက်ထက်မှာပါတရားဥပဒေစိုးမိုးရေးကိုအလေးထားဆောင်ရွက်သွားမယ်လို့ပြောဆိုထားပါတယ်ဒါမဲ့လဲဥပဒေနဲ့မညီပဲတရားမဝင်လုပ်ငန်းလုပ်ကင်နေသူတွေကသက်ဆိုင်ရာဝန်ထမ်းတာဝန်ခံတွေကိုလိုင်းကြီးပေးပြီးလှုပ်ဆောင်နေတာတွေရှိကြောင်းတရားမဝင်လုပ်ငန်းရှင်တွေကလူမိုင်မွေးအုပ်စုဖွဲ့ရန်ကားမှုတွေရှိနေတာကြောင့်မြို့ကန်တွေအနေနဲ့သက်ဆိုင်ရာကိုမတိုင်တန်းရဲပဲဖြစ်နေကြောင်းရန်ကုန်တိုင်းလွှတ်တော်အမတ်တချို့ကလွှတ်တော်မှာဆွေးနွေးသွားခဲ့ပါတယ်ခင်ဗျာ
ကိုညာဝင်းအောင်တင်ပြပေးခဲ့တာဖြစ်ပါတယ်ရှင်မလေးရှားသွားမဲ့မြန်မာအလုပ်သမားတွေထိုင်းနိုင်ငံမှာအဖမ်းခံရတဲ့သတင်းကိုတင်ပြပေးခြင်းပါတယ်ထိုင်းနိုင်ငံကိုဖြတ်ကျော်ပြီးတော့မလေးရှားနိုင်ငံမှာအလုပ်သွားလုပ်ဖို့အတွက်လူကုန်ကူးသမားတွေခေါ်ဆောင်ပေးလာတဲ့သူတွေကိုဖမ်းမိတဲ့အခါမှာတော့သူတို့ကမြန်မာနိုင်ငံကနေလာကြတာဖြစ်တယ်လို့ထိုင်းနိုင်ငံကပြောပါတယ်လူကုန်ကူးမှုစစ်ဆင်ရေးတွေဆောင်ရွက်နေတဲ့ထိုင်းနိုင်ငံကနကွန်စီတမရတ်ပြည်နယ်တွေကစစ်ဆင်ရေးဒီဂိတ်တစ်ခုမှာအခုလိုဖမ်းဆီးမိတာဖြစ်ပါတယ်လောလောဆယ်မှာတော့သူတို့ကိုထိုင်းတာဝန်ရှိသူတွေကထိမ့်သိမ်းစောင့်ရှောက်ထားပါတယ်အပြည့်အစုံကိုတော့ဆက်သွယ်စုံစမ်းထားတဲ့ထိုင်းခြေဆိုင် VOA မြန်မာပိုင်းသတင်းတောက်မအေးအေးမာကသတင်းပေးပို့ထားပါတယ်ရှင
်နိုင်ငံတောင်ပိုင်းနကွန်စီသမရပြည်နယ်အတွင်းကကရကတ်စစ်စေးရေးဂိတ်မှာမတင်ကားတဲ့ကားတစီးကိုရှာဖွေဖို့အတွက်ရပ်တန့်ခါရကနေနောက်ပြန်လှည့်မောင်းပြီးတခြားကားတစီးကိုတက်မိရကနေလူကုန်ကူးသူတွေခေါ်ဆောင်လာတဲ့မြန်မာနိုင်ငံကနေလာတဲ့လူရှိဦးကိုထိုင်းရနာပိုင်တွေကဖမ်းဆီးခဲ့တာပါသူတို့ကိုထိုင်းရနာပိုင်တွေကစစ်စေးခဲ့ချိန်မှာသတင်းတောက်တွေကိုဖြေကြားခဲ့တာတွေကိုလည်းထိုင်းသတင်းမှာထုတ်လွှင့်ခဲ့ပါတယ
်
သူတို့ဟာရခိုင်ပြည်နယ်စစ်တွေမျိုးကလာကြတာဖြစ်ပြီးမလေးရှားနိုင်ငံကိုအရောက်တဦးကိုကြက်ငွေ30လောက်ထိပေးခဲ့ရတယ်ဆိုပြီးလူကုန်ကူးခံရတဲ့အသက်20အရွယ်အမျိုးသားတဦးကပြောသွားပါတယ်လူကုန်ကူးသူတွေဟာမြန်မာနိုင်ငံတောလန်းကနေထိုင်းနယ်မြေထဲထိရောက်အောင်ခေါ်ဆောင်လာခဲ့ကြောင်းသူတို့ကိုလာကြိုတဲ့လူကုန်ကူးကားသမားဟာဘသူနဲ့မှဆက်သွယ်ခွင့်မပေးဘဲပါလာတဲ့ဖုန်းတွေကိုတင်ထားခဲ့တယ်လို့လည်းဘာသာပြန်ကနေသတင်းပြောပြခဲ့ပါတယ်ကားမောင်းသမားကစစ်ရေးရဲဂိတ်တွေကိုရှောင်ရှားပြီးကွေ့ပတ်မောင်းနေကြတာလဲ12နာရီလောက်ကြာတယ်လို့ဆိုပါတယ်။သူတို့ကိုဖမ်းဆီးခဲ့တဲ့ကရကတ်ရဲစခန်းမှူးဟန်ယောင်ဟီယန်ဘူရာနာကတော့လူကုန်ကူးတဲ့သူတွေကိုဖမ်းဆီးနိုင်ဖို့ဆက်လက်စစ်ဆေးမှုတွေလုပ်ဆောင်နေတဲ့ကာလမှာအခုဖမ်းဆီးမိသူရှိဦးကိုတော့တရားစွဲဖို့မရှိသေးပဲလူကုန်ကူးမှုတပ်ဖြတ်ရေးအဖွဲ့တွေကထိမ့်သိမ်းဆောက်ရှောက်ပေးထားမယ်ဆိုပြီးသတင်းတောက်တွေကိုရှင်းပြခဲ့ပါတယ်။သူတို့ဟာရိုဟင်ဂျာမွတ်စလင်တွေဖြစ်တယ်လို့လည်းထိုင်းသတင်းတွေမှာဆိုပါတယ်။အရင်တစ်ခေါက်ကလည်းမြန်မာနိုင်ငံကလူကုန်ကူးသူတွေခေါ်လာတဲ့ရိုဟင်ဂျာမွတ်စလင်တရားကျော်ကို2015ခုနှစ်ဇန်နဝါရီလ1ရက်နေ့ကထိုင်းတောင်ပိုင်းနကွန်စီသမရပြည်နယ်ဖွေးဆိုင်ခရိုင်ထဲမှာအများဆုံးဖမ်းဆီးမိခဲ့ပါတယ်အလားတူမလေးရှားကိုပို့ဆောင်မဲ့လူကုန်ကူးတဲ့အမှုတွေကိုလည်းထိုင်းနယ်စပ်ထိုင်းမလေးနယ်စပ်တွေမှာဒီနှစ်ထဲမှာဖမ်းဆီးမှုတွေရှိနေပါတယ် ပြီးခဲ့တဲ့9လအတွင်းမှာပဲမြန်မာနိုင်ငံကနေလူကုန်ကူးတဲ့လမ်းကြောင်းကနေလာတဲ့သူတွေကိုဖမ်းဆီးခဲ့တာကတော့အကျဉ်းအရေးအတွက်20ကျော်ဖြစ်ပြီးမြန်မာနိုင်ငံကလူမျိုးပေါင်းစုံလူဦးရေ400ကျော်ကိုထိုင်းရနာပိုင်တွေကဖမ်းဆီးမိခဲ့တာဖြစ်ပါတယ်ရှင်။
VOA မြန်မာပိုင်းရုပ်မြင်သံကြားအစီအစဉ်တွေကို Democratic မြန်မာအတန် DVB ရုပ်သံလိုင်းကနေဖမ်းယူကြည့်ရှုနိုင်ပါတယ်။ DVB ရုပ်သံစလောင်းကနေပြီးတော့နေ့စဉ်ည10နာရီနဲ့မနေ့9နာရီခွဲအချိန်ညမှာဖြစ်ပါတယ်။ပုံမှန်ကြည့်ရှုနေကြ VOA ရဲ့ Asia 77ဂျိုးလူကနေပြသတဲ့မိနစ်30စာနောက်ဆုံးရနိုင်ငံတကာနဲ့မြန်မာသတင်းတွေအပြင်သတင်းဆောင်မတွေတွဲဆုံမေးမြန်းခန်းတွေနဲ့အဖက်ဆင်ကဏ္ဍတွေကို DVB ရုပ်သံလိုင်းမှာနေ့စဉ်ပုံမှန်ကြည့်ရှုနိုင်ပါတယ်ရှင်။
VOA မြန်မာပိုင်းရဲ့စနေညာကျမ်းမြန်မာဘာသာအစီအစဉ်တွေကိုတင်ဆက်ပေးနေတာဖြစ်ပါတယ်ရှင်။အခုဆက်ပြီးတော့စနေညာတိုင်းတင်ဆက်ပေးနေကြအပတ်စဉ်ကဏ္ဍတစ်ခုဖြစ်တဲ့မြန်မာတခွင်အစီအစဉ်ကိုနားဆင်ရပါမယ်ရှင်။နေ့စဉ်လူမှုဘဝနေထိုင်ရေးမှာအဓိကကျတဲ့အခြေခံစားတောက်ကုန်တွေဈေးကြီးမြင့်တဲ့အတွက်စားသုံးသူတွေဒါမှကတောင်သူကုန်တယ်နဲ့အခြေခံစားတောက်ကုန်ထုတ်လုပ်ရောင်းချရေးလုပ်ငန်းတစ်ခုလုံးနဲ့ပတ်သက်နေသူတွေအားလုံးထိခိုက်နေရတယ်လို့ဈေးကွက်ရေးရာကြမ်းကြွင်သူတွေကပြောပါတယ်။အဲ့ဒီလိုမျိုးစားသုံးကုန်တွေဈေးတက်တာကလည်းလက်လီဈေးကွက်မှာပဲဖြစ်ပြီးတော့လက်ကားဈေးကွက်မှာတော့ပြီးခဲ့တဲ့2018ခုနှစ်နဲ့နှိုင်းယှဉ်နေဆိုရင်တော့၃ပုံ၃ပုံလောက်ဈေးကျစင်နေပါဗျ။ဒီလိုမျိုးဈေးကွာဟမှုနဲ့နောက်ဆုံးဈေးကြီးမြင့်မှုတွေကဘာကြောင့်ပါလဲ။ဒီလိုမျိုးဖြစ်လို့ကုန်ပစ္စည်းတွေအပေါ်မှာရောဘလို့များဈေးတက်ရောက်မှုတွေရှိနေပါသလဲ။မြစ်မခသတင်းအေဂျင်စီကကိုကောင်းမြတ်ဖြိုးကစူးစီးတင်ပြထားတဲ့မြန်မာတခွေအစီအစဉ်နားဆင်ပါရှင်။
မိုးရည်ရောက်လာတာနဲ့အခြေခံပညာကျောင်းတွေဖွင့်ကျင်ရောက်လာတာတို့ကြောင့်အခြေခံစားတောက်ုံဈေးကွက်ဟာအယောင်ကျနေပြီးဈေးနှုန်းလည်းကျဆင်းနေပါဗျ။ကျတုန်နီအာလူငရုတ်တီစားတဲ့ကုန်ပစ္စည်းတွေဟာအခုချိန်မှာတော့အရင်နှစ်2019နဲ့နှိုင်းယှဉ်ရင်လက်ကားဈေးကွက်မှာ၃ပုံ၃ပုံလောက်ဈေးကျဆင်းနေတာပါ။ဒါကြောင့်မြန်မာနိုင်ငံကျတုန်နီကျတုန်ဖြူနဲ့စပူဆောင်တင်းနယ်စိုက်ပျိုးထုတ်လုပ်တင်ပို့ရောင်းချသူများအသင်းဥက္ကဋ္ဌဦးခင်ဟန်ကဝန်ထမ်းတွေလာတာတိုးတာနဲ့အခြေခံစားတောက်ုံတွေဈေးတက်တာကတားရိုက်အချိုးမကျဘူးလို့ဆိုပါတယ်။
ပြောရင်တလားကြော်ကြော်လောက်ရှိပြီဒီလိုဈေးတွေအေးနေဆက်လက်အေးမယ်တဲ့ဒီလိုပဲသွားလိမ့်မယ်ဘာလို့ဆိုတော့ရောင်းဝယ်ရမ်းပါတယ်ဟိုစိုက်ထားတာတွေလည်းများတယ်ဗျအဲ့ဒီအတွက်ကြောင့်ကျွန်တော်တို့ကဟိုမကောင်းနိုင်ဘူးပေါ့အဲ့တော့သူတို့ကပြောကြတာပေါ့လေအတော်များများတော့ဟိုလစာတွေတိုးပေးတယ်ဝန်တန်းလစာတွေနော်လှုပ်သားတွေလွားကားတွေတိုးပေးတယ်ဈေးတက်မှာဆိုအဲ့ဒါတော့မဟုတ်ဘူးကြောင်းရံနေပြန်တယ်ဒါရက်လည်းအချုံမကြောက်ကျွန်တော်လည်းပြောတာခဏခဏရှိပြီအဲ့ရအဲ့တော့အခုဆိုရင်ကြက်သွန်ဆိုရန်ဝကြအာလူတို့ဟောကြမြေသီးဆိုလဲကျွန်တော်တို့အရှိတပိတ်သာမမြောက်ချုံပေါ်ဆုံးပေါ့2100 200ကောင်းမှ2500လောက်ပဲရှိရအဲ့လိုမျိုးပေါ့နော်အဲဟိုစုံလဲတော်တော်များများဟိုဈေးရမရှိဘူးသူပြောသလိုပေါ့ဆန်တော့မှာ export သွားရင်တော့နည်းနည်းပါတက်တာရှိရင်ရှိမှာပေါ့ဒါပေမဲ့ဒီမဲ့ကျန်တဲ့ခြေခံစားကုန်တွေအကုန်လုံးကြပြောရင်ဟိုရက်ကဆိုလဲသူတို့မေးတာပေါ့နော်အော်ဒီဇယ်စီဈေးအရန်တက်တယ်ပေါ့ဓာတ်စီလည်းတက်တယ်ကားကားတွေဈေးတက်လာပေါ့ကုန်စည်လုံးတွေရောတက်နိုင်လာပေါ့ကျွန်တော်တို့ပြည်တော့တော့ဟိုကားကိုကညားပြီးတော့ကုန်ကသိမ့်မရှိဘူးရောင်းလည်းမကောင်းဘူးဒီကနေအဆင်လည်းမရှိသလိုအတက်လည်းနေတယ်အဲ့အတွက်ကားကားဈေးရလည်းမတက်ဘူးပေါ့ကျွန်တော်တို့အဲ့တိုင်းပဲဖြေထားတာပေါ့နော်အဲ့လိုမျိုးပေါ့လာပြီးလေးလာတဲ့အဖွဲတွေရှိတယ်ပေါ့အဲ့တော့ဟိုကားကားကတော့ထူးခြားယူတက်သွားစရာမရှိဘူးတော့ဘောင်းဆိုဒီကျွန်တော်တို့လုပ်ငန်းတွေဒီကမကောင်းတာပေါ့
အဲ့ဒီလိုလောင်စာစီဈေးနှုန်းတွေတက်နေပေမဲ့ကုန်ကားတွေများနေတာကြောင့်ကားကားတွေပိုပြီးလို့မရပဲဖြစ်နေတဲ့အတွက်လုပ်ငန်းတွေခဏရနာထားရတဲ့ကုန်ကားပိုင်ရှင်တွေလည်းရှိနေပါတယ်အဲ့ဒီအကြောင်းကိုတော့မြန်မာနိုင်ငံအဝေးပြေးကုန်စည်ပို့ဆောင်ရေးဝန်ဆောင်မှုလုပ်ငန်းရှင်များအသင်းရဲ့ဥက္ကဋ္ဌဦးကုတ်ကိုနိုင်ကအခုလိုပြောပြထားပါတယ
်လက်ရှိဦးတို့ကုန်စည်ပို့ဆောင်ရေးလောကရေပေါ့နော်ဒါ20နှစ်တိုင်းဒါဖြစ်နေကြအတိုင်းပေါ့နော်ဘိုးဘဲကာလရောက်ရင်ကွာကုန်စည်ရှားပါမှုပြဿနာနဲ့အများအန်းကြုံပါလေ။အဲကျရင်တော့ဟိုတန်တာကလည်းရောကြတယ်။ရောကြတဲ့ကကျတော့ကုန်ရှားတယ်တန်တာကရောတယ်ပေါ့နော်။အခုဒီကြားထဲမှာလည်းဘာအခက်အခဲတွေဖြစ်လဲဆိုဟိုမိုးရင်းကာလဟိုတန်လျှော့တရား။မ Mulai kalah lepik deh, kongsi siapa mulai lepik lah deh. Dan tak kari deh, jauh jalan kalah. Eh kari yang makai dua lepik deh. Ada tu kari, tu yang paling jauh ni. Ya dan ni cini lah, cipu deh bono. Ulu ada tenen bono. Aku natau sakon wala ulu di rumah kongsi sisi mukni kuliah ni jodoh ya deh. Kau natau sesi mau ulu kongsi sisi muka agak lama lah ulu nyolen deh. Tapi natau sesi mau deh, natau sakon kaya dua deh. Kongsi sisi muka ni kuliah mesi deh bono.
ตาเวมะตะชูก็တော့အခြေခံစားတောက်ကုန်းခံအစီအသွေးပါကြာစင်းနေတာကြောင့်လက်ကားစည်းကွက်မှာဈေးကျနေတာဖြစ်ပြီးရောင်းအားတွေကျစင်းနေတာဖြစ်တယ်လို့ပြောဆိုမှုတွေရှိနေပါတယ်အဲ့လိုအခြေခံစားတောက်ကုန်းတွေလက်ကားစည်းကွက်မှာဈေးကျနေပြီမဲ့လက်လီစည်းကွက်မှာတော့ဈေးနှုန်းတွေအများပြားကွာဟမှုတွေရှိနေတယ်လို့လည်းဦးခင်ဟန်ကအခုလိုပြောပါသေးတယ်နိုင်ငံတော်အနေနဲ့ကြတော့လေကုန်ဈေးနှုန်းမတက်တတ်တာမကြိုက်ဘ ဒီဟာလာစားတော့ရင်ခင်ဗျားတို့လက်တွေ့မှာပဲကာတွန်းနေအောင်ကိုစင်းတော့ခင်ဗျားကြိုပြီးတက်တယ်လို့လိုက်တက်တယ်လို့အခုကျွန်တော်တို့လက်တွေ့ကွင်းထဲမှာတော့တခြားစီဖြစ်ပြောင်းပြန်ဖြစ်တကယ်ကိုကြားနေလာကြည့်ပါလို့မယုံလို့ရှိရင်လာကြည့်ပါဒီမှာလက်လာဝဲကြည့်ပါဦးလို့ဒီဘက်မှာရှိတဲ့စတိုးတွေပေါ့နော်ကျွန်တော်တို့ဒီခန်းကိုလာမှမှာဆိုရင်ကျွန်တော်တို့အချိန်တစ်ဆယ်လုံးငါးပိတ်တာတော့နှစ် Tuh belu tu bori ni, tengi tu alu jauh ni ramu jauh dahulu. Di mana tu, jangan tengen kuah yang sedong se, tapi dah mana? Anjara tu kuah dia, dia tu makuah bu. Uwa mah, dagang ni leli ni dia jauh nak makuah bu di mana?
Sangkong yuk lelai si mah, aci kan satu kong ni yang cah ni de, datang datang iya ro, laka si kuah mah si cah ni bermeh, leli si kuah mah pasang si cah ni ada le sura kuah aku lu piao piao wale.
Siapa pun, pisi ni siapa orang pisi ni malau, puni mau lelu ni mihare bono, ram lu. Siapa yang terlalu makau nale pare, nak pisi dia le, nak tak aku lelu lu si, niya lebih dah ngapai jalan pun. Ada jarod, boleh yang si ni, ni biru, tapi show yang lu mihare ni ramah pun, lelu mihare, mihai show yang lu mihau pun. Kalau itu lu si, boleh yang si ni, tanya ni aku yang lu yari aku mihau. Lelu mamiah ni lu, jadi tu alu alu mewa, bau di nari cutabo no. Di sini di lobo ati hangku ni jaya tu. Tuh ada selang kong ni pelar tu, kong ni masalah, masalah ni kerja lo. Si show yang awal, ramlu tu ai show yang naik mo no.
Laga si kau masuk no, jadi tu si dong ha, ni lagu main dong ha. Si tu ni new salai, tapi dah ko, jangan ayah ngah dekan ni, ko ya jadi dah si bi. Alu garut tapi dah ko, jadi ayah ni ngah ya si ni.
เมื่อวันที่การเราทบทวนดาวก็จันทร์เหยาะกันในท้องเหนือวันนี้ที่ดาวสีเปล่าเลยใช่ไหมฉะนั้นก็มีผิวว่าเนื่องจากที่เอเจนซี่กันในวิวอีกโอปีปูไลท์ดาวสีเปล่าเลยยามาร์คเควนซีซิงโอน่าสังเกตอะไรที่ปาร์เรชดีซิงโอรอปัสเซสันนิยารายทุ่งเรือใบดำมูซามิโอน่าสังเกตไหมเลย ฟิวเอ็มยามาเบงก์ทุ่งเรือใบเกเรซีซินีเนปัตตาบีเว็บแอนด์จัมเบจเนสโซยโนจมาร์เรียโฟนเอเมตเตนิตุนยาเนตุนชินเนงางางาลีกุสัตว์ในนั้นดูอีเมลไลซ์อาบามิสแอทฟิวเอ็นนิวส์ดอทคอมกุเลสายตาปีบุไนมาเรชินมาจากเงินทุ่งเรือใบเมตุดิอาไวนายว่ามารอสันนิยาเดย์ดิไลซีซิงโอสัลล์ทุ่งเรือใบบุชิดามุซามิโอน่าสินจาวาอุนชิน
ยูเอ็มยามาบายเนี่ยตั้งเรื่องซีซันนี้กูที่นี่กูงานจริงทุ่งเรียนปีนี้มาเลยยามาสันโอจิมันเนี่ยไปช่องนายกันนี่คนนายที่ไลน์ดูมีตาตัวเส้นเนี่ยเลเซอร์เลเซอร์ชิ่งเปลี่ยนทุกที่นายกันมาไลน์ลามีตาที่กูเดินมาว่าน่าเสียนายดีที่ซีซันกูมันเนี่ยชนายกันนี่กูนายด้วยยันเลยทุ่งเรียนปีนี้มาเลย ยามาบายกูนายกันนี่เส้นนายที่ซีซันกูรอไลน์ดูสักกูนั่งเส้นงาตัวเส้นเนี่ยเนี่ยสนิทนิ่งนี่มาไลน์ลามีตาที่กูเดินมาว่าท่านอยู่น่าเสียนายมาเลย
ဒီည9နာရီအစီအစဉ်ပြပြချင်းည10နာရီမှာလိုင်းဒိုမီတာ25 32နဲ့လိုင်းလံမီတာ190ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kHz အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
။မင်္ဂလာညချမ်းမှာတောတာရှင်များရှင်2018ခုနှစ်ဇွန်လ9ရက်စနေနေ့ညရဲ့မြန်မာစံတော်ချိန်ည9နာရီခွဲရှိပါပြီ။အခုထုတ်လွှင့်ပေးမယ့်ဒုတိယပိုင်းနိုင်ဝက်ကိုတော့လှိုင်းဒိုမီတာ25 kHz 15953ညလှိုင်းဒိုမီတာ32 kHz 11803ညလှိုင်းဒိုမီတာ51 kHz 933ကနဲ့လှိုင်းလံမီတာ190 kHz 1505တို့ကနေည10နာရီထိထုတ်လွှင့်ပေးသွားမှာဖြစ်ပါတယ်ရှင်။အခုတော့တောတာရှင်နေစောင့်မျှော်နေကြတဲ့စနေညဒရဲ့လေလိုက်အစီအစဉ်တင်ဆက်ပေးဖို့အချိန်ရောက်ပါပြီ။စီစဉ်တင်ဆက်သူကိုအောင်လွင်ဦးနဲ့အတူထုတ်လုပ်သူကိုညံဝင်းအောင်တို့တင်ဆက်ပေးမယ့်စနေညဒရဲ့လေလိုက်ကိုနားဆင်ကြရအောင်ပါရှင်။
မင်္ဂလာပါခင်ဗျာဒီနေ့တဲ့လေလိုက်စီစဉ်မှာတော့မြန်မာနိုင်ငံမူရစေဝါတိုက်ဖြတ်ရေးမှာဘလို့စိန်ခေါ်မှုတွေရှိနေတယ်လဲဆိုတာကိုဆွေးနွေးကြပါတယ်မချသေးခင်တော့ကပဲမလေးရှားနိုင်ငံမှာမြန်မာနိုင်ငံကလာတဲ့မူရစေဝါတွေအကြီးအကျယ်ဖမ်းမိခဲ့ပြီးနောက်ဆက်တွဲဆိုသလိုပဲမြန်မာနိုင်ငံမှာလည်းအဖမ်းအဆီးတချို့နဲ့ဒီမူရစေဝါနှိမ်နှင်းမှုတွေလောက်လာတာတွေ့ရပါတယ်ဒါပေမဲ့လည်းဒီလိုမူရစေဝါနှိမ်နှင်းမှုတွေရှိပေမဲ့အားမလိုအားမရအတန်တွေလည်းကျွန်တော်တို့ကြားနေရတော့မှာဆိုတော့ဒါနဲ့ပတ်သက်လို့ကျွန်တော်တို့ပင်နိုင်ဆွေးနွေးပေးမယ့်ပုံကိုယ်တွေလည်းလေလိုက်မှာမှာရောက်နေပါပြီပါဝင်ဆွေးနွေးပေးမယ့်ထက်တူကတော့ကျွန်တော်တို့မြန်မာနိုင်ငံရဲ့တပ်ဖွဲ့မူရစေဝါတိုက်ဖြတ်ရေးလုပ်ငန်းတွေမှာဦးဆောင်တောင်းယူခဲ့ဘူးတဲ့အငိမ့်စားရဲမှုယူဥက္ကံအောင်ဖြစ်ပါတယ်နောက်တူကတော့မူရစေဝါဆရာမူဝါဒပြုရင်ပြောင်းလဲလှုပ်ရှားမှုအဖွဲ့ဖြစ်တဲ့ Drug Policy Advocacy Group ညီနိုင်ရေးတာဝန်ခံဖြစ်တဲ့ဒေါက်တာနန်းပန်းဤခံဖြစ်ပါတယ်နောက်တူကတော့ကျွန်တော်တို့ဒီချင်းပြည်နယ်ကလူလူချေပြူမူရစေဝါတိုက်ဖြတ်ရေးလှုပ်ရှားနေတဲ့ပချာဆန်ဖွဲ့ကဦးတန်ကုန်လည်းရောက်နေပါတယ်ဆိုတော့ကျွန်တော်အရင်ဆုံးကတော့ဒီပင်တိုင်ဆွေးနွေးမဲ့ပုံကိုယ်တွေရဲ့ရေဝီကသုံးသက်ချက်တချို့ကိုကြားချင်ပါတယ်ကျွန်တော်ဒီအရင်ဆုံးကတော့ကျွန်တော်ဒီရဲမှုကြီးအငိမ့်စားရဲမှုကြီးဦးခန်းအောင်ရဲ့သဘောထားကိုကြားချင်ပါတယ်ခင်ဗျာဒီအခုလက်ရှိမြန်မာနိုင်ငံရဲ့မူရစေဝါတိုက်ဖြတ်ရေးအစီအစဉ်တွေမှာကျွန်တော်တို့အားရစရာအားမရစရာတွေဖြစ်နေပြောမယ်ဆိုရင်ဘာတွေများရှိမလဲဟိုဥက္ကဋ္ဌအတွေ့အကြုံတွေအပေါ်မှာမူတည်ပြီးတော့အရင်ဆုံးရေဘူးရသုံးသက်ချက်ကလေးကြားချင်ပါတယ်ခင်ဗျာ
။ဟုတ်ကဲ့ဟိုကျွန်တော်တို့ဟိုကျွန်တော်တို့တောင်ဝန်ထမ်းဆောင်ခဲ့တဲ့ကာလနဲ့အခုတောင်ဝန်ထမ်းအခုဖြစ်ဆိုတော့ကျွန်တော်10နှစ်လောက်ကြာသွားတော့ဟိုမူရစေဝါရဲ့ trend တွေပေါ့နော်ကျွန်တော်ဒီဖြစ်စဉ်တွေကတပြေးပြေးနဲ့ပေါ်ပြီးပြောင်းလာပါပဲ။ဟိုအရင်တော့ကျွန်တော်တို့ရှိတုန်းတည်းကလည်းဒီစိတ်ကြောက်စိတ်ရိုင်းနဲ့ပတ်သက်လို့ဟိုတော်တော်လေးဟိုကအခြေအနေကဟိုဖန်စီရမိတဲ့တိုးရယ်ပြည်တွင်းမှာလည်းတိုးလာများတော့ပေါ့အခုနောက်ပိုင်းကျွန်တော်တို့အနည်းငယ်ပြည်နောက်ပိုင်းမှာလည်းပို့ပြီးတော့ဒီစိတ်ကြောက်စိတ်ရိုင်းနဲ့ပတ်သက်လို့ပို့ပြီးတော့ဟိုအခြေအနေဆိုးသွားလာတာကိုကျွန်တော်တို့ကတွေ့မြင်ရပါတယ်။အဲဒီ trend တစ်ခုကတော့တော်လေးကွာသွားပါတယ်။ကျွန်တော်တို့ကတော့ဟိုအဓိကတော့ကျွန်တော်ဒီ
ဘိန်းဘိန်းနော
်ဟုတ်ကဲ့လောကဘိန်းဘိန်းဘီအဓိကထားပြီးတော့ဟိုနေနေကုတ်ကဲလာဒါပေမဲ့အချိန်မှာကလေးကကျွန်တော်စိတ်ကြောစီးရမ်းနေပတ်တော့ဟိုအခုမှမဟုတ်ပါဘူးတကယ်တမ်းကျတော့လူတွေကအခုပါသတိထားမိတာကျွန်တော်တို့ဒီတွင်မှာ market မှာလဲကျွန်တော်ကတော်တော်လေးကို flooding ဝင်နေရများလာဖြစ်တာပါကျွန်တော်အရင်ခေတ်တော့ကျွန်တော်ခေတ်တော့ကျွန်တော်တို့ဒီတွင်မှာသုံးနေသုံးချမ်းမှု market ကနေပြီးတော့ဒီဘောကတော့ direct ထွက်နေတာပေါ့ Thai တို့ဟိုဒီလိုတို့တော့တခြားနိုင်ငံတွေကိုထွက်နေတာ Bangladesh တို့ကထွက်နေတာဆိုတော့စနေပါပြီအဲတော့အဲ့ဒီအပြင်ဝဲအပြင် market ကိုပဲကျွန်တော်တို့ကလူတွေကဟိုစိတ်ဝင်စားကြတယ်ပြီးကြတာပေါ့လေဖန်တာကြည့်ရတယ်အကုန်လုံးအဲ့လိုကြည့်ကြတယ်ဒါပေမဲ့အဲ့ဒီမှာစပြီးတော့တတိပီပီနဲ့ပြီးရင် market ပါလဲကျွန်တော်တို့ကဟိုတုံးတဲ့လူတွေတမန်းတော့များပါတယ်တုံးလာတော့ပြီး market လည်းပုံများလာတော့အခုချိန်ကျွန်တော်စိတ်ကြောစီစမ်းတဲ့ပတ်သက်ပြီးပူတော့ပြဿနာများပါတယ်တိုးတော်လည်းဒီပြဿနာဒီအခုမှဖြစ်တဲ့ပြဿနာမဟုတ်ပါဘူး။ဒါလုံးဝကျွန်တော်တို့ရှိခဲ့တဲ့ကာလကတကယ်တမ်းဆမယ်ဆိုရင်95ကိုချက်ပါလို့ဆက်လာပါ။95ဆိုတော့အလွန်20လောက်ပဲဆက်လာပါ။အရင်တော့နိုင်ငံကအပြင်းပြင်းမထွက်ဘူးရဲ့ market ကအပြင်းမဖြစ်နေ။အဲ့တော့ပါ။အဲ့တော့အဲ့ဒါလေးတော့ကျွန်တော်ထူးခြားအနေနဲ့မြင်ပါတော့ဆိုကျွန်တော်ကဘိန်းနဲ့ဘိန်းယူရတော့ကျွန်တော်စိုက်တာလည်းပြူရတော့ကျွန်တော်ကကြာဆင်းသွားကြာဆင်းသွားရင်ထုတ်လို့မှုလည်းကြာဆင်းသွားတယ်။တုံးဆဲမှုလည်းစီပြောစီပြားနဲ့ရှင်တဲ့ခါကျရင်စီပြောစီပြားကပုံပေါ်ပေါ်ပြဖြစ်တဲ့သဘောတမန်ကိုနားရတဲ့သဘောမျိုးရပါခ
ဲ့။ဟုတ်ကဲ့အခုဆိုလို့ရှိရင်ဒီမလေးရှားကိစ္စမျိုးနဲ့ပြောမယ်ဆိုလို့ရှိရင်တော့ပြည်တွင်းနေမကဘဲနဲ့ဒီပြပောက်ဟိုပို့တဲ့အစင်မျိုးတွေဖြစ်လာနေရဆိုအချိန်နဲ့လည်းပူတော်ဆိုးလာတယ်လို့ပြောရမလားမသိဘူး။ဟုတ်ကဲ့ဟော
ကိုမမလေးခဲ့ဟိုအရင်တော့လည်းအမားတော့ပြပောက်ပို့ရရှိပါလေ ဒါမဲ့ဟိုကျွန်တော်အထူးသဖြင့်ဒီထိုင်းနေဆိုတဲ့တင်းနေဆိုပေါ့လေကျွန်တော်ကဒီဆက်တွေ့ဟို common border ပေါ့ကျွန်တော်တို့ data ကရန်ချီပါတယ်အဲ့ဒီ data ကလည်းနေရာတကာကျွန်တော်စိတ်တင်ရအောင်ဒီရောက်ဖြတ်လို့ရတဲ့နေရာဖြစ်တယ်တွေ့ဟိုသွားလို့လာလို့ရ
တယ်โอเคတရားဥပဒေစိုးမိုးရေးရလဲအားနေတ
ာဟုတ်ဟုတ်ကဲ့ဟုတ်ကဲ့အဲ့ဒါကိုကျွန်တော်ထိန်းထုတ်ဖို့ဆိုတာအမှန်ကပါကျွန်တော်ကတရားဝင်ဒီဒီ checkpoint တွေတော့ပဲကျွန်တော်အဓိကထားဟိုကျွန်တော်ထိန်းချုပ်တာပါလေကျန်တဲ့နေရာလဲကျွန်တော်စက်တဲ့နေရာမှာဟိုထွက်လို့ဝင်လို့လွယ်တဲ့နေရာဖြစ်နေတယ်နောက်တစ်ခုကကျွန်တော်ကတော်တော်များများမသိကြတာကတော့ဟိုအမှတ်တမဲ့ဖြစ်ကြတာပါအဲ့ဒါတော့ကျွန်တော်ရဲ့တိုင်းရင်းသားပေါ့ကျွန်တော်တိုင်းရင်းသားနဲ့ရှိပါကျွန်တော် coast line ကတော့ရှိတယ်အဲ့ coast line ကိုကျွန်တော်မထိနိုင်ပါဟိုအေးရတဲ့အဲ့ coast line ကပွင့်ထွက်နေပွင့်ထွက်နေတော့ရန်ကုန်စိတ်ကားဒါမကရန်ကုန်မကဘယ်နဲ့အောက်ကမော်နေတော့အဲ့နေကွာလေဒီလိုပဲမလေးရှားကိုခစ်ကြရဟောကခစ်ပါညာဆိုရှိရကြတယ်ကဒီသင်္ကေတသွားနေဆက်လီကအများကြီးပါအဲ့နေပြီးတော့ကျွန်တော်ဒီအပြင်ကိုထိုက်နေရဲ့ခွာလေအများကြီးပါအဲ့ဒါကျွန်တော်တော့မသိသေးတယ်မသိဘူးလားဆိုတော့ပြီးပါလေကြာပြီးတော့လေကျွန်တော်တို့မှအဲ့ဒါလုံနိုင်တဲ့အင်အားတော့ဒီကတည်းက equipment နောက် technique ဟိုဟာတော့ဒီခင်ဗျတို့တဲ့ safety of the city တွေထိန်းချုပ်တဲ့ဟာတွေແລະປະໂຕຈົ່ງມັນແມ່ນມັນຜິດຈ້າອີ່ຫຍາເຈົ້າເຮົາທຸກທີ່ຍັງບໍ່ຢູ່ດີ the last of these six guy ໃນທັດວ່າແດ່ດາຟານສະຕິມໍໃນເຊັດລີລີດີຫາເຈົ້າເຮົາດີກິນແນງກະດາດີ international border ມາລາສ່ອງແດ່ຕິມໍຢູ່ບໍ່ຕິດປິນຫຍາດີຫາເຈົ້າເຮົາຄິດກະດີຊິບາແ
ດ່ອະຄຸນ
ောက်ໄປຈັບມາດາຈາກຍາລີປູຕິຍາຈາລະວ່າ
ໂອເຄဟုတ်ကဲ့ဒါနဲ့ပတ်သက်လို့ကျွန်တော်ဒေါက်တာနန်ပန်းခန်ဤခန်းကိုလည်းကျွန်တော်ဆွေးနွေးစေချင်ပါတယ်ဒီဟိုစစောဒီမှာဆွေးနွေးသွားတာလည်းကြားမှာပါဦးခန်းအောင်ပြောလာတော့ဒီကျွန်တော်တို့ဟိုမွေးစွာနဲ့ပတ်သက်လို့ train ပြောင်းလာတယ်ဟိုစိတ်ကြွဆေးပြားတွေကပို့ပြီးတော့ demand ပို့ပြီးအားကောင်းလာတယ်အပိုင်းတွေရှိတယ်နောက်တစ်ခုကလည်းဟိုထိန်းဒါနဲ့ပတ်သက်လို့ထိန်းချုပ်ရေးမှာကျွမ်းကျင်မှုလို့နည်းပညာလို့လိုအပ်ချက်တွေရှိနေတယ်ကျွန်တော်မြန်မာနိုင်ငံဘက်ကဟိုဒါတွေတားဆီးတဲ့နေရာမှာတိုက်ဖြတ်တဲ့နေရာမှာအားနည်းချက်တွေရှိရလို့မြင်ပါတယ်ဒေါက်တာနန်ပန်းဤခန်းအနေနဲ့ရောခင်ဗျာကျွန်တော်တို့ဒီမွေးစွာတိုက်ဖြတ်ရေးကိစ္စတွေမှာအားရစရာအားမရစရာဖြစ်နေမြင်မိတာဘာတွေများရှိသလဲ
ကျမနဲ့တော့အခုကတုံးဆွဲတဲ့အပိုင်းကနေအရင်ဥစွာတင်ပြလိုပါတယ်အဲတော့ဟိုကျမနိုင်ငံမှာတော့အခုလက်ရှိပြီပေါ့လေအဓိကတုံးဆွဲတာများတာတော့ဘိန်းနဲ့ဘိန်းဖြူပေါ့နော်ဘိန်းကထွက်တဲ့ပစ္စည်းဖြစ်ပါတယ်အဲတော့အဓိကအပြင်ဘိန်းဖြူကိုအတော်ထိုးသွင်းတဲ့ပြဿနာတော့ကျမစီမှာအဓိကဒီ HIV နဲ့တခြားသွေးအနေနဲ့အဲကူးစက်တဲ့ယောဂရဲ့အဖြစ်များတဲ့လမ်းကြောင်းတစ်ခုဖြစ်ပါတယ်အဲ့တော့ဒါမဲ့လွန်ခဲ့တဲ့10နှစ်ကိုပြန်ကြည့်လိုက်မယ် solution လဲဒီစိတ်ကဆေးပြားရဲ့သုံးဆွဲမှုကတော့ဒီလူငယ်လူရွယ်တွေနဲ့နောက်ပြီးတော့ဟိုမျိုးပေါ်နေလူရင်းသားတွေမှာလည်းအရာထက်ဆိုင်ပို့ပြီးတော့သုံးဆွဲလာတော့တွေ့ရပါတယ်ပေါ့အဲ့တော့အခုနောက်ပိုင်းမှာကြားတဲ့အခါကျလို့ရှိရင်တော့ဒီနေဘက်တွေမှာလည်းသုံးဆွဲလာတော့တွေ့ရပါတယ်အဲ့တခုကတော့ဒီစိတ်ကြွဆေးနဲ့ပတ်သက်လို့ကျမစီမှာတော့ဒေတာအချက်လက်ပေါ့နော်။အဲဘယ်အသက်အရွယ်ပိုင်းစားတုံးဆွဲဟိုဒီနေရာဘလောက်လူဘလောက်လောက်ကတုံးဆွဲတယ်။နောက်တစ်ခုကတော့တကယ်ပေါ့နော်။ဒီကျမဒီပြည်ပြည်ကျမကြီးဘက်ကကြည့်လို့ရှင်ဘလို့ပြဿနာရှိရဲ။ဒါရောကျမကတော့မသိရသေးပါဘူး။အဲ့တော့
โอเคဆိုတော့ဒီကျွန်တော်တို့ဒီ train ပြောင်းလာရဲဆိုရင်ဒီ train ပြောင်းလာတဲ့အလျောက်ကျွန်တော်တို့အချက်လက်တွေရယူနိုင်တာစုဆောင်းနိုင်တာတွေကျွန်တော်တို့ဆီမှာအားနည်းချက်တွေရှိနေတော့ပေါ့နော
်အဲဟုတ်တယ်ဒီကတော့အမှန်ပါတယ်နောက်တစ်ခုကလည်းကျွန်တော်တို့နည်းနည်းတော့ဒီဟိုကုသရေးဘက်ပေါ့နော်ဈေးကုသရေးဘက်ကိုကြည့်မယ်ဆိုလို့ရှိရင်လည်းကျွန်တော်ဆီမှာအခုလောဆယ်စိတ်ကြွနေတဲ့ပတ်သက်လို့ပေါ့နော်ဒီကာွယ်တားဆီးပညာပေးပေါ့နော်ဒီအနေရှော့ချရေးဝင်စားမှုလုပ်ငန်းတွေအနေနဲ့ဆွေးဆာရေးပြညာပေးနောက်တစ်ခုကတော့ဒီစိတ်ဓာတ်မှရေးနဲ့ပတ်သက်တဲ့အချက်လက်တွေမှာလည်းအားနည်းနေရအောင်လည်းအတွေ့ရှိရပါတယ်
။ဟုတ်ကဲ့ပါခင်ဗျာကျေးဇူးပါ။ကျွန်တော်ဦးတန်ကုန်းရဲ့သဘောထားကိုလည်းကြားချင်ပါတယ်။ဦးတန်ကုန်းကဒီပတ်ချက်ဆန်အဖွဲ့အနေနဲ့ဒီချင်းပြင်းနယ်မှာမွေးစွာတက်ဖြည့်ရေးလုပ်ငန်းတွေကိုဟိုတောက်ချေလူလူကြားမှာလိုက်ပြီးတော့လှုပ်ရှားနေတဲ့ပုံကိုယ်ရည်လည်းဖြစ်တယ်ဆိုတော့ကျွန်တော်တို့ဒီမြန်မာနိုင်ငံရဲ့ဒီမွေးစွာတိုက်ဖြတ်ရေးပေါ့လေအစီအစဉ်မှာဥတ္တံကတော့ကချင်ပြည်နယ်မှာအဓိကအာရုံစိုက်ပြီးလုပ်နေတယ်ဆိုတော့ကချင်ပြည်နယ်အတွေ့အကြုံရပဲဖြစ်ဖြစ်ပေါ့လေတုံးတက်မယ်ဆိုလို့ရှိရင်အားရစရာအားမရစရာဘာတွေများမြင်မိလဲဥတ္တံက
ဟုတ်ကဲ့သူကအဓိကဒီမွေးစွာပြဿနာဆိုတော့ခြေရှင်းတဲ့ချက်မှာသူပြည်သူလူထုအလုံးပါဝင်ဖို့ပြောရပါမယ်ဆိုပြည်သူလူထုအလုံးပါဝင်နိုင်မှဒီပြဿနာကိုသူ 说唱的没在线谢谢说一度路途包围内地抗战大鼓不比蓝庄一样更对不负责说阿库咱表面声音比比一部地方比那套戏因为声音和地区现在的西服说阿库起码比比在白马的套戏跟地区现在打来打一度路途阿龙包围内地抗战大鼓啊就是那包围内地抗战大鼓也安内里的说你无意思哇别的那里有大鼓大鼓在天来做事情啊第一个到底一度路途也不光在天把奥米埃路埃路埃明白
OK, I have a solo. I have a lot of movies. 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 I have a lot of
movies.ဒီဟာအခုဆိုလို့ရှိရင်မြန်မာနိုင်ငံနဲ့တမကပဲနဲ့ဟိုကိုအာရှနိုင်ငံကြီးဖြစ်တဲ့ဒီမလေးရှားနိုင်ငံတော်မှာမကြုံကြဘူးများရတဲ့ဒီမူရစီဝါတွေမြန်မာနိုင်ငံတရားဝင်စိတ်ဆန်းနေရနေမှာမသိမလားထွက်သွားတယ်ဆိုတဲ့တင်ပြရတော့အမှန်တမ်းမှများပြားနေပြီလို့အဲတွေ့လို့ရပါတယ်အဲ့လိုထွက်သွားတယ်ဒီလောက်များပြားတဲ့မူရစီဝါတွေချက်လုတဲ့နေရာတွေဟာဒီမြန်မာနိုင်ငံနဲ့ကချက်လုတာပါလို့လည်းပဲမလေးရှားနိုင်ငံနဲ့နှံ့ပြီးတော့တင်ပို့တဲ့အတွက်ကျွန်တော်တို့မြန်မာနိုင်ငံချင်းချင်းလေးတဲ့မှာဒီလောက်စက်ယုံတွေကိုမမိနိုင်တာတော်တော်များများထူထပ်ပြီးတော့လူလူရောက်ပေါက်နေတဲ့နေရာတွေမို့လို့လားပြည်ရဲ့တန်းနဲ့မပြည်အောင်ဆောင်းနေတာလားအဲ့ဒါလေးတွေကိုလည်းကျွန်တော်အနေနဲ့သိချင်ပါတယ
်ဟုတ်ကဲ့ပါခင်ဗျာဟုတ်ကဲ့ကျွန်တော်ဒါတဲ့ပတ်သက်လို့ဟိုလမ်းမီတော့ဖြေနိုင်တော့ကျွန်တော်ဒီမှာခုဟိုပင်နိုင်ဆွေးနွေးတဲ့ပုံစံတွေကိုလည်းမေးပြပါမယ်ခင်ဗျာအခုလောလောဆယ်တော့ကျွန်တော်နောက်တူရှိနေပါသေးတယ်မလေးရှားနိုင်ငံကကိုနေဦးလင်းမှာကိုနေဦးလင်းသဘောထားလဲဆွေးနွေးလို့ရပါတယ်ခင်ဗျာ
ကျွန်တော်သဘောထားတော့ဗျာတနည်းအားလေကျွန်တော်ပြောပြပါပြီကွန်တိုင်နာထွက်လာတယ်ဆိုတာကွန်တိုင်နာ inspecting လုပ်တဲ့ instrument တွေလိုတာပေါ့နော်အဲ့ဒါလေလိုတာပေါ့တကယ်တကယ်တော့နောက်တစ်ခုကတော့ဟိုပြောရရင်လည်းတိတ်တော့မကောင်းဘူးပေါ့နော် NLD ထွက်လာပြီးတဲ့နောက်ပိုင်းမှာသူကနောက်ရောက်ခံတဲ့ဥပဒေမျိုးချက်လိုက်တယ်ပေါ့နော် Airbnb ဆိုတာလည်းထားပါတော့အဲ့တော့ကျွန်တော်ပြောပြမယ်ဒီဥပဒေတွေကနိုင်ငံသားမှာဘာကြောင့်မရှိတာလဲလို့ဆိုတာလူတော်တော်များများမသိဘူးဥပမာတစ်ခုဆိုပါစို့စင်ကာပူမှာကျွန်တော်ကချစ်ချက်လောက်တာပဲဖြစ်ဖြစ်မက်ဆေ့ပို့တာပဲဖြစ်ဖြစ်အင်တာနက်နဲ့လူတယောက်နဲ့တယောက်ထွိတ်ပဲလုံးလုံးဒါပဲလုံးလုံးလုံးမယ်ဆိုရင် communication ရှိရမယ်အဲ့ဒီဥစ္စာကို network surveillance system ကစင်ကာပူလိုတိုင်းပြည်မျိုးမှာရှိတယ်ရှိတဲ့အခါကျတော့ခင်ဗျားဘာလုံးလုံးဘာဖြစ်ဖြစ်ခင်ဗျားကိုဟိုနောက်ရောက်ခံတယ်ပေါ့ဆိုသဘောတစ်ခုကလုံးလုံးမှုကြောင့်ပဲဖြစ်ဖြစ်ဟာလာမူးယစ်မှုမူးယစ်ဆေးဝါးကြောင့်ပဲဖြစ်ဖြစ်တခြားဟို CID case ပဲဖြစ်ဖြစ်ဖြစ်တယ်ဆိုရင်သူကလိုက်လို့ရတယ်။ကျွန်တော်တို့ပမာကြီးကအဲ့ဒီ facility မရှိသေးဘူးဗျ။မရှိသေးတဲ့ဥစ္စာကိုမိမိရဲ့နိုင်ငံရေးညီမှန်းချက်တစ်ခုအတွက်ပဲဒါတွေကိုဖြတ်လိုက်တယ်ဟောအခုဘာဖြစ်လဲဆိုတဲ့အခါကျတော့ကြိုတင်ပြီးတော့ဒီလူကိုဟောကြိုတင်ပြီးတော့တားမြစ်နိုင်တဲ့အခွင့်အမ်းတွေကနည်းပါးသွားတယ်။ဥပမာတစ်ခုဆိုပါစို့ဒီနေ့ပဲဟာလာဩစတြေးလျကနေပြီးတော့နော်သူတို့တန်တရားဖြစ်တယ်ဆိုတဲ့မော်လဝီတွေကို6နှစ်လောက်လေ့လာပြီးမှတားမြစ်ဆိုလိုတဲ့သဘောကနောက်ရောက်ခံတဲ့ဥပဒေသူတို့စီမှာရှိကိုရှိကျွန်တော်ပြောတာကျွန်တော်တို့တိုင်းပြည်မှာမရှိဘူးဒီအချက်နောက်တစ်ချက်ကကျွန်တော်တို့ကကိုယ်ကအရင်တော့ local တင်မဟုတ်တော့ဘူး export ဖြစ်လာ export ကဘာလို့လဲမီလီယံနဲ့ချီပြီးလောက်တယ်ဆိုတာက trade သဘောကြီးကြီးမားမားလောက်လာလောက်လာတာရှင်းပြောရင်ရုပ်ပေါ်ကလူတွေလောက်သလားလို့ဆိုရင်မဟုတ်ဘူးရှင်းပြောရင်တောင်းချမ်းလူတွေကသူတို့ဝင်ကိုရဖို့အတွက်ထုတ်တယ်ပဲဆိုပါစို့ဘယ်လိုနည်းနဲ့ပြောပြောသူတို့တွေရဲ့ဟလာရက်တီဖို့အတွက်ငញ្ញံရေးရတာပဲဖြစ်ဖြစ်ဒါပဲဖြစ်ဖြစ်ဖြစ်ပြီးဆိုရင်ကျွန်တော်တို့ကမူရစ်စီအစားကိုတခြားကိစ္စကိုအာယုံလွဲပြောင်းတော့အောင်လည်းဖြစ်ဖြစ်မထိုးတော့အောင်လည်းဖြစ်ဖြစ်ဖြီးလျောက်ရောက်လုပ်ပေးဖို့လေလိုတယ်လို့ကျွန်တော်ထင်တယ
်ဟုတ်ကဲ့
အဲ့တော့ပြည်သူလူထုတရားလုံးပါဖို့ဆိုတာကတော့အကြမ်းအချင်းတော့ပြောကြတာပေါ့နော်ခက်လွယ်လွယ်ပြောကြတာပေါ့တကယ်တကယ်တော့လုံထုံးလုံနည်းတွေဤပညာတွေဟလာနော်အများကြီးလိုပါသေးတယ်အဲ့တော့အားလုံးလေချင်းချင်းချင်းချင်းလေးနဲ့လုံးကြပါလို့ပဲကျွန်တော်ကတော့မေတ္တာ
ရပါတယ်ဟုတ်ကဲ့ကိုနေလေးဆွနေပြာကျေးဇူးပါကျွန်တော်တို့ဒီဆွနေဝက်အတွက်ကိုအီးမေးလ်တွေ Facebook တွေကနေပို့ပို့ထားတဲ့စာတွေလည်းတော်တော်များကျွန်တော်လက်ခံရရှိထားပါတယ်ဒီထဲကစာတချို့ကိုတော့မဆုမဖတ်ပြပေးပါဦးခင်ဗျ
ဟုတ်ကဲ့ပါရှင်ဒီ Abdul Hamid ဆိုတဲ့အကောင့်ကနေပြီးတော့ Mui Sewa ga Myanmar nengen ma anaw phat thwat paw a phin ne Bangladesh nengen shi ba de. Ari nengen go tin bo yee ma taya win taya ma win kong lan yo yee lan yo a thong pyu ni ja ba de. Nain ne bat go ji me so yin do taya khan phan ma ya da a mya ji ba. Taya khan phan lo mi de so yin le dai yai taya khan ma mi da go twet ya ba de. Upama carry tama go a yee yu de adika pai shin go a yee ma yu bu. Da chaung let shi a so ya ye nain ni yee han ne Myanmar nengen ma Mui Sewa pyatana pyaw twa bo so da ma shi ba u. ပိုင်ရှင်မဲ့ဆိုရင်ရဲတပ်ဖွဲ့ကိုအရေးယူတက်မာတယ်ဒါမှသာမူရစေပြက်တနာပျောက်ပါလိမ့်မယ်ဆိုပြီးရေးထားပါတယ်ဖိုးမန်အညာသားဆိုတဲ့အကောင်ကတော့မြန်မာနိုင်ငံမှာမူရစေဝပြက်တနာကကုသဖို့အခက်ခဲဆုံးယောဂကြီးတစ်ခုလို့ဆိုရမှာပါတဲ့ကျွန်တော်ရောက်ဖို့တဲ့ဘိန်းဆိုင်ဒေသတွေမှာဆိုရင်တရွာလုံးကနေစုပေါင်းပြီးတော့ဟန်ပြဖြက်စီးပေးဖို့ ဘုံဆိုင်ခင်းနေစိုက်ပေးထားရပြီးတော့တခြားမှာလွတ်လွတ်လပ်လပ်စိုက်ကြပါတယ်တဲ့။ဥမာရှမ်းမြောက်ကွန်လုံဒေသဘက်ကိုရောက်တဲ့အချိန်ကြားခဲ့မြင်ခဲ့ရတာကတော့ဘိန်းခင်းပတ်ပတ်လယ်မှာတီးပင်စားပေနေစိုက်ပျိုးထားပြီးတော့အဲ့ဒီဘိန်းခင်းတွေရဲ့နားမှာစစ်တပ်ကအိမ်တောင်တဲ့အမျိုးသမီးတွေအတွက်မီးပေါ်ချောင်သုံးအဖြစ်နဲ့လွယ်ကူစေပြီးဘိန်းချေရာသီတွေမှာတော့စစ်တပ်မိသားစုတွေနေစားအလုပ် ပါတဲ့ဆေးပြားတပြားကို900ကျပ်လောက်နဲ့ဖော်ဖော်တီတီဝယ်ယူလို့ရနေတာကိုတွေ့ခဲ့ရပါတယ်တဲ့။ဒါကြောင့်မို့လို့မြန်မာနိုင်ငံမှာမွေးစေဝါပြဿနာကိုဖိလစ်ပိုင်တမရဒူတာတေးလိုမျိုးပြက်ပြက်သားသားကင်တွယ်တင့်တယ်လို့ထင်ပါတယ်ဆိုပြီးရေးထားပါတယ်ရှင်
။ဒီစာ
โอเคကျေးဇူးပါနောက်တူရှိနေပါသေးတယ်ကျွန်တော်ဒီပေးစာပို့ထားတာတော့အီးမေးလ်နဲ့ပို့ထားတာကိုဖြိုးဝင်းထက်အောင်ရဲ့စာပါကိုညံဝင်းအောင်ပဲဖတ်ပြပေးပါဦးခင်ဗ
ျဒီစာကတော့ကိုဖြိုးဝင်းထက်အောင်ရဲ့စာပါမြန်မာနိုင်ငံမှာမူရစ်စေဝါရောင်းချမှုတွေတုံးဆွဲမှုတွေတစ်နှစ်ထက်တစ်နှစ်ပိုများလာနေပါတယ်ဘာဖြစ်လို့လဲဆိုတော့အစိုးရတာဝန်ရှိသူတွေဘက်ကအေးအေးယူမှုအပိုင်းမှာထိထိရောက်အေးအေးယူဆောင်ရွက်မှုမရှိတာကအဓိကအချက်လို့ပြောချင်ပါတယ်အေးအေးယူမှုအပိုင်းတွေမှာထိရောက်မှုမရှိတော့လူတွေအလွယ်တကူသုံးဆွဲနိုင်ကြတယ်တချို့နေရာတွေမှာဆိုရင်မူရစ်စေဝါသုံးဆွဲနေကြတာတာမန်ဆိတ်လိပ်ပြီးအားသုံးဆွဲနေသလိုပါပဲနိုင်ငံမှာငွေရှာတာအခက်ခဲတော့လွယ်လွယ်နဲ့ငွေများများရမယ်ဒီမူရစ်စေဝါတွေကိုရောင်းချလာနေပါတယ်ဒီကိစ္စတွေမှာတာဝန်ရှိသူတွေကလက်စားနေတာကလည်းအကြောင်းတစ်ခုဖြစ်ပါတယ်ဒါကြောင့်အစိုးရတာဝန်ရှိသူတွေအနေနဲ့ဒီကိစ္စကိုဖြေရှင်းရမှာထိထိရောက်ရောက်အေးအေးယူဆောင်ရွက်ဖို့လိုပါတယ်ကျွန်တော်တို့တမန်တော်ဦးဝင်းမြင့်အနေနဲ့လည်းလဆမှုတွေကိုထိထိရောက်ဆောင်ရွက်ယုံနာမကချမှတ်ပြီးသားဘဲဥပဒေကိုမစိုးအပြစ်ကျူးလွန်သူတွေကိုထိထိရောက်အေးအေးယူသွားဖို့လိုအပ်ပါတယ် VOA ရေ
ဟုတ်ကဲ့ဒါကတော့ကျွန်တော်တို့ဒီပေးစာတွေကနေဖော်ပြသွားတာပါဆောဆောကကျွန်တော်တို့ဒီကိုတိုင်ရိုက်ဆွေးနွေးသွားတဲ့လူတွေရောဒီစာတွေကလူတွေမှတ်ချက်တွေနဲ့ပတ်သက်လို့ကျွန်တော်ဒီပေးနိုင်ဆွေးနွေးတဲ့ပုံကိုယ်တွေကိုပြန်ပြီးတော့ကျွန်တော်ဆွေးနွေးပေးစေချင်ပါတယ်အရင်ဆုံးကတော့ဦးခန့်အောင်ဟိုပဲကျွန်တော်ဆောဆောကတော်ရရှင်တယောက်မေးသွားတယ်မေးခွန်းဖြေစေချင်ပါတယ်သူကတော့ဒီမွေးစေဝါတက်ဖြစ်ရင်မှဟိုတချို့ကိစ္စတွေကဟိုထင်သာမြင်သာကိစ္စကြီးတွေရှိတယ်ရှိရတာနဲ့မမိနိုင်ပဲဖြစ်နေတာကဟိုစုံစမ်းဖို့တဖို့ခက်နေလို့လားဒါမှမဟုတ်အချင်းပြတ်ချက်စားမှုတွေကြောင့်လားဆိုတဲ့သဘောမျိုးသူကတန်တရားနဲ့မေးခွန်းထုတ်ပါတယ်ဆရာဦးကန်းအောင်အတွေ့အကြုံအရဒီလိုထင်ထင်ရှားရှားအမှုကြီးတွေရှိရတာနဲ့မပေါ်ပေါက်တာဘာကြောင့်များလို့ဆိုနိုင်လဲခင်ဗျာ
ကျွန်တော်တို့ဒီတာစီနေဘိုင်းဘော law enforcement ဘိုင်းမှာကျွန်တော်ကအခုနောက်ပိုင်းဒီလူ့စီဝတ်တဲဆောင်ရောင်းဝယ်တဲ့လူတွေကလည်းကျွန်တော်တို့ကိုဒီတပ်စီလူတွေရဲတပ်ဖွဲ့တဲ့ကိုအထူးသဖြင့်လူ့ထူတပ်ဖွဲ့တွေကအဲ့ဒီတဲ့ကိုတို့ကအများအားဖြင့်3လ4လလောက်ရှိရအောင်ဒီပညာရောသုံးတဲ့ပစ္စည်းရောအကုန်လုံးပေါ့ဒါအထူးသဖြင့်ကျွန်တော်တို့ကဒီအခုနောက်ပိုင်းဟိုခဏခဏတွေ့နေရတဲ့ဟိုပိုင်ရှင်နဲ့ပိုင်ရှင်နဲ့ဆိုတာတွေပေါ့ဒီအဲ့ဒါကြီးကကျွန်တော်တို့ကဒီတို့တို့ဒီမှာသုံးတဲ့ business ကကျွန်တော်တို့ကဒီ compartmentalize ခေါ်တာပေါ့အပိုင်းလိုက်ပိုင်းလိုက်ကျွန်တော်တို့တေဆောင်တဲ့အပိုင်းလေးရှိပါတယ်ခုခေတ်ကတယ်လီဖုန်းကလည်းရမ်းလွယ်တယ်ဆက်သွယ်လမ်းကြောင်းကလည်းရမ်းကောင်းတဲ့ခါမှာတကယ်တမ်းဒီပိုင်းရှင်ကတော့သူကတော့တနေရာမှာရှိနေမှာပဲညာဆိုတာမသိနိုင်ဘူးနိုင်ငံများမှာဖြစ်ဖြစ်နဲ့ထိုင်းမှာထိုင်းထိုင်းဆောင်ဆောင်နေစိတ်ဟိုတရုတ်မှာအကုန်လုံးထိုင်းဆောင်ဆောင်နေတယ်တိုင်ဝမ်မှာဆောင်ဆောင်ဟောင်ကောင်မှာဆောင်ဆောင်နေတယ်ဒါမှမဟုတ်ပြည်တွင်းမှာလည်းသူကရန်ကုန်လိုမန္တလေးလိုမြို့ကြီးမှာတောင်ကြီးလိုမြို့ကြီးမှာထိုင်းဆောင်နေဆောင်နေတယ်ဒါနဲ့ဒီလိုအမပတ်တဲ့နည်းပစ္စည်းကိုပို့တဲ့ခါမှာသူကအဆင့်လိုက်အဆင့်လိုက်အဆင့်လိုက်ဒူအပိုင်းလိုက်အပိုင်းလိုက်အပိုင်းလိုက်ပုံပြီးတော့ပို့တဲ့ခါကျတော့ဟိုခုနပြောလို့ဒီပိုင်ရှင်မဲ့ဆိုတဲ့ဟာကြီးကပေါ်ပေါ်လာတာပေါ့အဲ့တော့ပိုင်ရှင်မဲ့ဆိုတာလည်းအမားတော့ကျွန်တော်ရေးမိပြတာမဟုတ်ဘူးလို့ကျွန်တော်ပြီးပါတယ်ဟိုအရေးတော့ယူတယ်သူတို့ပိုင်ရှင်မရခင်မှာသူက ongoing investigation ဆိုတာပါလေသူစုံစမ်းစစ်ဆေးနေတာရှိသေးတယ်တချို့တွေကစုံစမ်းစစ်ဆေးနေတဲ့ ongoing case ကြီးကြရင်ကျွန်တော်က 等于我讲了，跑头路讲了，人家新老板的跑头路没压了，办一些，我说，但也抓跑头路偏边的，跟爱丁员工特别工买，我不知道香炉高吗？买所以还是喜欢的。讲了我可能在那米也办了米了，我哎了，讲了我把。内容我嘛专门说呢，明年的进入，刚才在话的阳光在话，不过老建议，不过阳光我老建议就，那条来的，那条来的看来来来来，在那方面叫的，卡到不嘛卡的，那条蓝毛里面，你到哎家 B B 里面，我家 B B 嘛，这 B B 嘛就 B 多了呗。所以哎就话，爸妈没对，B B C 八的，所以 D D 呢没对，那没对。所以那条块我就哎嘛加一条来看见，然后就加到呢，加到蓝毛多的，都那条是那些嘛，那真的要芒果水干嘛？哎，路上没有，先来溜的看嘛。啊，本来嘛，没人注意啊，把手把门没对住，都不算压到的起的，都溜的。
哎，白天
啊，都那个边来啊，看他玻璃。哎，哎，这包吧，啊，没来乎啦，是吧？就那个人来溜开不要。人家那个身体有，就那个对手给时间，就那个人家那个哦，阿美加路、香港路、自由路、自由，就那个来啊，身体起吧。人家那个不往上面的，就那个来啊，起吧。哎，那我哎，跟那个路边说。但是没事我别抓了我保险嘛的我跟他比你母啊我比不清楚就能来你了我听见是在母爷身上身上去了养家吧哎呦跟他个人你比较白的就能 intercept 你跟他比较不好意思吧就能 intercept 你就能露面啊是家庭那种露面啊我说我不理你是对我不理你我就能把刚才这里你啊看见也在混的出去母爷都得得混嘛哎你比较哎这里你们是不是的看见了就能里面啊这帮兄弟好的我母语是我在方面留啊，然后嘞，东南地方了，然后啊，西洋嘞看啊，然后哎，刚才讲嘞，然后西边都讲米嘞，还叫米了，然后嘛，米了就米了嘞，米的给是两米二十了，看。
OK， 接住吧。所以，然后哦，但那不得了，然后地水那边这个北部它那块沙里西那边嘞，没什么没，怕别被网给灭掉沙里。
ဟုတ်ကဲ့ပါရှင်ဒီနေသောဟိန်းဆိုတဲ့အကောင့်ကတော့မြန်မာနိုင်ငံမှာမူဝိဇ္ဇေဝနှိမ်နှင်းမှုအားနေတာကတော့လုံးလို့ရပါရဲ့နဲ့မလုပ်တာပါတဲ့။ဘာကြောင့်လဲဆိုတော့အဓိကအချက်ကအောက်ခြေမှာအာဂရီလိုက်စားမှုတွေရှိနေလို့ပါဆိုပြီးရေးထားပါတယ်။ဒေါက်တာကျော်ရှိန်းဆိုတဲ့အကောင့်ကတော့မူဝိဇ္ဇေဝနဲ့စိတ်ကိုပြောင်းလဲစေတတ်သောဇေဝများတားဆီးနှိမ်နှင်းရေးကိုခေတ်ဆက်ဆက်ကလုပ်ခဲ့ကြပါတယ်တဲ့။သို့တော်လည်းမွေပူရာကင်မောက်ပွဲလန်နှုံဖြာခင်းဆိုတော့ခတ်သားလာပဲတဲ့ဒီကြားထဲမှာစိတ်ကြွဆေးဆိုတာကလည်းတဆက်ခန်းထလာပြန်ရောတဲ့ဘသူကမှတော့အပြစ်မပြောချင်တော့ပါဘူးအเจ้าနေပေါင်းဆောင်မှာအကျိုးတရားဆိုတာရာစမြဲပါတဲ့တခုလေးတော့ပြောချင်ပါတယ်လူတူဦးချင်းစီကမိမိကိုယ်ကိုတာဝန်ယူတတ်တာဝန်ခံတတ်ပြီးဆိုရင်မွေးဇေဝပပျောက်သွားမယ်လို့ယုံကြည်ပါတယ်တဲ့ပဝင်းချင်းကောင်းဘာကောင်းညာကောင်းအကုန်ကောင်းဖို့အားလုံးနဲ့ဆိုင်ပါတယ်လူဆိုတာကမွေးရပါပရိသေစိတ်ဆိုတာရှိပါတယ်တဲ့ဘဝဆက်ဆက်ပြုတ်ခဲ့တဲ့ကံကြောင့်ရခဲ့တာပါတဲ့အဲ့ဒီစိတ်ရဲ့ခွန်အားတက်တိရုံညံ့ပြီဆိုရင်တော့ပြင်လို့ခတ်ပါတဲ့နောင်လာနောင်သားတွေစိတ်ကောင်းရှိအောင်စီမံရေးကောင်းအောင်မူရကင်းအောင်လက်ရှိဘဝမှာအပျော်ကောင်းအကြံကောင်းအပြုမှုတွေကောင်းကြပါစေလို့ဆုတောင်းနေရကြောင်းပါဗျာဆိုပြီးရေးထားပါတယ်ရှင်
ဟုတ်ကဲ့ကျေးဇူးပါခင်ဗျာဒါတော့ကျွန်တော်တို့ Facebook တရားနေပေးပို့ထားတဲ့မှတ်ချက်တချို့ပါဒီစောစောအစောပိုင်းမှာပေးပို့ထားတဲ့ဒီစာဆောင်တွေကမှတ်ချက်တခုနဲ့ပတ်သက်လို့လဲကျွန်တော်ဒီဆရာမဒေါက်တာနမ်ပန်ဤခန့်ကိုပဲမေးချင်ပါတယ်သူကစောစောအကြံပေးသွားတာတော့ဒီဖိလစ်ပိုင်မှာလို့ပဲဒီမွေးစေဝါတိုက်ဖြတ်ရေးမှာခက်ချင်းချင်းနေနေမှုအထီသူကအကြံပေးထားတာရှိပါတယ်ဆိုတော့ဒါရောစဉ်းစားသင့်တဲ့နည်းလမ်းတခုလို့ဟိုယူဆသလားခင်ဗျာဆရာမ
ဟုတ်ကဲ့ဒီမနက်ကမွေးဇေဝပြဿနာဒီပြင်ပေါ့နော်အခုဒီစိတ်ကြွစီပြဿနာဆိုတော့ဒီရန်ကုန်နိုင်ငံမှာဘုံကဘာနဲ့ဘာမှလည်းစိတ်မချာသေးတဲ့အမှာပေါ်ပေါက်လာတဲ့စိတ်ဖြစ်ပါတယ်အဲ့ခါကျတော့ဒီမွေးဇေဝနဲ့ပတ်သက်တဲ့ဟိုပြဿနာကိုတိုက်တွေ့ရှင်းတဲ့အခါမှာအဓိကတော့ဟိုအပိုင်းလုံးပဲပါမယ်ပေါ့နော်အဲ့ပိုင်းသုံးပါးကျတော့ဒီပိုင်းကတော့ဒီထိန်းထုတ်ရေးပေါ့ထိန်းထုတ်ရေးဟိုနေရေးလို့ပဲပြောပါတော့တားစီနိုင်နေရေးပေါ့လေအဲ့အဲ့အပိုင်းကလည်းဆောင်ရွက်ရမှာဖြစ်တယ်လို့နောက်တစ်ပိုင်းကတော့ကျွန်မကတော့ဒီကာကွယ်ရေးပေါ့နော်ပညာရေးဖတုံးဆွဲသူတွေကိုကာကွယ်ပေးရမယ်မူရေးစေဝအန်တရာနေပြီးတော့နောက်တစ်ခုကလည်းသုံးဆွဲပြီးသားတွားလူငယ်လူရယ်လမ်းမှကြဲအောင်လို့ပေါ့နော်ကုသရေးနောက်တစ်ခုကတော့ဒီသူတို့လည်းဒီကောင်စလင်းလိုမျိုးလုပ်ငန်းတွေကိုလည်းလုပ်ပေးရပါမယ်ဟိုကျမတို့ဒီပြည်သူလူထုအနေနဲ့အကြောပေါ့နော်မြင်ဖို့အကြောဒီတိုက်ဆက်ရေးဒါတော့နေနေတခုပဲဟိုပဲဟိုအယုံမရှိလည်းနဲ့ပေါ့လေအပိုင်းသုံးပိုင်းလုံးလုံးနီနီညံ့ဆောင်ရမ်းမှသာလေပို့ပြီးတော့မှကျမကအောင်မြင်တဲ့
ချက်က
ပေါ့ချက်ကနေချက်ပါလိမ့်မယ်ဟုတ်ကဲ့
Okay, jadi so kalau cina utang kau yang tu boleh awal, cina caj malah kau utang kau cina lu di kau di mui siwa type je ini petal lu boleh. Sebab utang kau kalau di dulu lu power mood luar dulu piawa ni. Tapi macam piawa ni tema ni di tawon sih ya tu di suah bayar pokuri ni ni lom sampai ni ni lom sampai si je ni yo utang kau tu pegah parih macam ni ni macam ni.
Okay, so aku dah siapa tu tu before. Tapi di itu ni suya. แต่ตัวนี้มีลูกชาวบ้านอัดเดียร์ลงงานดีชีพอะไรที่ดีหากว่าถ้าเราที่ดูเนี่ยตัวอย่างก็แต่ตัวนี้เนี่ยลูกชาวบ้านอยู่เนี่ยแล้วจะเข้ามาที่อุมาเชิงชุมโมเดียร์ไปมาตาเอ็นฟอร์สเมนต์ดีบังไปอุปบุรุษเนี่ยเอ็นฟอร์สเมนต์ตรงตรงที่มาลูกชาวบ้านนั่นเองแล้วที่มาที่อุตาเยสุเดียร์มาตาจู แต่ตัวอย่างตัวอย่างเป็นการในที่มาลงของดาดิเลชีบาดิแต่แม้จู่จู่จู่ยินดอดาที่เอาโมอันนี้เนี่ยเด็กองค์ยิ่งบุอันนี้เนี่ยเด็กในเด็กเด็กลูกยินเนี่ยตัวจะเป็นมาจากกูที่มาที่เอาองค์ยิ่งจู่บุลูลงของจินเด็กเรื่องหันดิจู่ก็ทบทบทบทบทบทบทบทบทบทบทบทบทบทบทบทบทบทบทบทบทบทบทบทบทบทบทบทบทบทบทบทบทบทบทบทบทบทบทบทบทบทบทบทบทบทบทบทบทบทบทบทบทบทบทบทบทบทบทบทบทบทบทบทบทบทบทบทบทบทบทบทบทบทบทบทบทบทบทบทบทบทบทบทบทบทบทบทบทบทบทบทบทบ
ဒီစစ်တကြတာသူလုံးဆောင်သွားမယ်ဆိုရင်ဒါသူရောက်ကြကိုလာလာရန်ရှိပါတယ်ဟုတ်ကဲ့ဆိုတော့ဒီထုတ်လုံးမှုတွေဟိုထုတ်လုံးမှုတွေနေနေတဲ့တပြိုင်တည်းထဲမှာပဲဒီလိုသုံးဆွဲတဲ့သူတွေဘက်ကလည်းတန်းတန်းများဟိုပံ့ပိုးပိုင်းနေလိုအပ်တယ်။
ဒီနေရာမှာလည်းပြည်သူလူထုပါဝင်မယ်၊ဆိုးရပါဝင်မယ်ဆိုတော့တပေါ်လို့နားလဲပါတယ်။ဆိုတော့ကျွန်တော်တို့ပေးနိုင်ဆွေးနွေးပေးကြတဲ့ဦးတန်ကုန်၊ဦးခန်းအောင်၊ဒေါက်တာနန်းပန်းဤခန်း၊စိတ်ဝင်စားပါဝင်သူတွေမှတ်ချက်ရေးသားပေးပို့ရတဲ့သူတွေနဲ့တောက်တာရှင်တွေအားလုံးလည်းပဲအထူးကျေးဇူးတင်ပါတယ်ခင်ဗျာ။
စနေညအတွက်အစီအစဉ်နဲ့အဆုံးသတ်ခင်မှာသတင်းချင်းချုပ်ကိုကိုစောဝင်းလိုင်ကတလှည့်ပြောပြပေးပါအောင်ရှင်။အမေရိကန်ကအခွန်တိုးမြေကောက်ခံတဲ့အပေါ်တန်းပြည်တွေကလက်တုံ့ပြန်ကြမယ်ဆိုရင်အဲ့ဒါဟာမိုင်းရဲ့လုံကြီးဖြစ်ကြောင်းကနေဒါနိုင်ငံမှာကျင်းပနေတဲ့စစ်မှုထိပ်သီးခုနှစ်နိုင်ငံကခေါင်းဆောင်တွေရဲ့ G7 ထိပ်တန်းချောင်းနိုင်ငံကခေါင်းဆောင်တွေတောက်ကြနေကတွေ့ဆုံကြတဲ့အခါမှာတော့ဆစ်လုရှားကြတယ်နဲ့ပြည်နေခဲ့ပါတယ်။ဒါပေမဲ့ဆွေးနွေးမှုတွေဟာရင်ကျေးပြီးတန်တမာရေးဆန်တဲ့ဆွေးနွေးမှုတွေဖြစ်တယ်လို့ဆိုပါတယ်။အမေရိကန်ကမဟာမိတ်နိုင်ငံတချို့ကိုအခွန်တိုးမြေကောက်ခံမယ်ကြောင်းသမ္မတထရန့်ကအခုလအစောပိုင်းမှာကြေညာခဲ့တာဖြစ်ပါတယ်။ရုရှားသမ္မတဗလာဒီမီပူတင်နဲ့အမေရိကန်သမ္မတဒ အမေရိကန်နဲ့မြောက်ကိုရီးယားကောင်းဆောင်တွေထိတိစီဝဲချင်းပါဖို့ရည်နီလာတဲ့အများစင်ကာပူနိုင်ငံကအာဏာပိုင်တွေကလည်းလုံခြုံရေးတွေကိုတိုးမြှင့်လှုပ်ဆောင်နေကြပြီဖြစ်ပါတယ်။အမေရိကန်သမ္မတဒေါ်နယ်ထရန့်နဲ့မြောက်ကိုရီးယားကောင်းဆောင်ကင်ဂျွန်အွန်းတို့တွေ့ဆုံဆွေးနွေးမဲ့နေရာတွေနဲ့သက်ဆိုင်တဲ့အထုသတ်မှတ်နေမြေနှစ်ခုတည်းကတခုမှဒီကနေ့ကစပြီးတော့လုံခြုံရေးဆိုင်ရာကိစ္စရပ်တွေကိုတိုးမြှင့်ဆောင်ရွက်နေတာဖြစ်ပါတယ်။အိန္ဒိယနဲ့မြန်မာအကြကာကွယ်ရေးနဲ့လုံခြုံရေးဆိုင်ရာကိစ္စရပ်တွေကိုဆွေးနွေးခဲ့ကြတဲ့18ကြိမ်မြောက်နိုင်ငံခြားရေးဌာနညှိနှိုင်းဆွေးနွေးပွဲကိုဇွန်လ10ရက်နေ့ကအိန္ဒိယနိုင်ငံမြို့တော်ညူဒေလီမှာကျင်းပခဲ့ပါတယ်။ဆွေးနွေးပွဲမှာမြန်မာဘက်ကနိုင်ငံခြားရေးဝန်ကြီးဌာနအမြန်အတွင်းဝန်ဦးမြင့်သူနဲ့အိန္ဒိယဘက်ကနိုင်ငံခြားရေးအတွင်းဝန် VJ ကိုခါလီတို့ဦးဆောင်တက်ရောက်ခဲ့ကြတဲ့အကြောင်းအိန္ဒိယသတင်းတွေမှာဖော်ပြထားပါတယ်
။သတင်းချင်းချုပ်ကိုကိုဇော်ဝင်းလိုင်ကပြောပြပေးသွားတာပါ။စနေညအတွက်အစီအစဉ်ထုတ်လို့ရမှုကကိုညံဝင်းအောင်ဖြစ်ပါတယ်။စပိုင်းဆိုင်ရာအသံဖန်းအင်ဂျင်နီယာကတော့ Nick Ivanov ဖြစ်ပါတယ်ရှင်။ကျွန်မကစုမမဒီညအစီအစဉ်တွေကိုတာဝန်ယူတင်ဆက်ပေးခဲ့တာဖြစ်ပါတယ်။မနေ့ပြန်မနေ့6နာရီကနေ9နာရီထိထုတ်လွှင့်ပေးမယ်။တနင်္ဂနွေမနေ့ခင်း VOA အစီအစဉ်တွေကိုတော့လိုင်းဒိုမီတာ24.50-51နဲ့လိုင်းလက်မီတာ190တို့ကနေထုတ်လွှင့်ပေးသွားမှာမို့စောင့်မျှော်နားဆင်နိုင်ပါတယ်။ VOA ကိုနားတော်တာဆင်ခဲ့ကြတဲ့အတွက်ကျေးဇူးအထူးပဲတင်ရှိပါတယ်ရှင်။
This program has come to you from the Voice of America, Washington. Welcome to the